Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်ကျမစုမမရှင်
ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ပနိုင်ငံမိုးဆူမြို့ကို ICE သွေးကြွရည်လက်ကနေပြန်လည်သိမ်းပိုက်ဖို့ကြိုးစားရမှာကူညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံဆေးလွှတ်မဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကကြေညာလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ပေါ်အမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ကြံနေသေးတဲ့တန်ဆက်တွေကိုပါဖြတ်တောက်လိုက်တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးနေသူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့မလေးရှားနိုင်ငံပီနန်ရောက်မြန်မာနိုင်ငံသားတချို့ကိုဘသူဘဲဝါမှမသိတဲ့သူတွေကတိုက်ခိုက်လိုက်တဲ့တရင်နောက်ဆုံးရအခြေအနေနဲ့အတူမတူကွဲပြားတဲ့လူမျိုးဘာသာတွေကြားပဋိပက္ခတွေဖြစ်ဖို့မဖြစ်စေဖို့ပေါ့နော်ဒီအမုန်းစကားဖြန့်တဲ့သူတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးနိုင်မဲ့ဥပဒေချမ်းတရရေးဆွဲနေတဲ့တရင်နောက်မြမငင်းငင်းရေးဖော်ဆောင်နေတဲ့အချိန်မှာဒီလိုအမုန်းစကားဖြန့်ဝေမှုတွေကိုအစိုးရကထိထိရောက်ရောက်ကာကွယ်သင့်တယ်လို့ပြောဆိုလိုက်တဲ့တရင်မှာတော့
ဒီနေ့ကျတဲ့ကျွန်တော်တို့အဖြေရှာမဲ့အခင်းချင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငြိဖြစ်အောင်ဖန်တီးတဲ့လှုံ့ဆော်တဲ့အနေအထားတွေ
UNFC ကဦးထွန်းစော်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေစုံကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပြည်ထောင်ငံမိုးဆူမြို့ ICE သွေးကြွရည်လက်ကနေပြန်လည်သိမ်းပိုက်ဖို့ကြိုးစားရမှာကူညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံဆေးလွှတ်မဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးကကြေညာလိုက်ပါတယ်။စစ်သွေးကြွရည်ပေါ်စစ်စင်ရေးတွေနောက်တစ်ဆင့်တက်နိုင်မှုဤရဲခေါင်းဆောင်တွေစစ်မြေပြင်ကတပ်မှုတွေနဲ့တွေ့ဆုံဆွေးနွေးဖို့ဘက်ကရက်မြို့တော်ကိုရောက်နေတဲ့ဝန်ကြီး S. Carter ကအမေရိကန်တပ်တွေဆေးလွှတ်မဲ့အစီအစဉ်ကိုဒီကနေ့ပဲကြေညာလိုက်တာပါ။ဤရဲတပ်ဖွဲ့တွေကတော့မိုးဆူမြို့နီးမှာရှိတဲ့အထက်လေတက်စကန်တစ်ခုကိုမကြတဲ့အနေနဲ့ပြန်လည်သိမ်းပိုက်နိုင်တဲ့အတွက် ICE စစ်သွေးကြွရည်ကိုချေမှုန်းရေးပထမဆင့်ရည်မှန်းချက်ဆက်ကူအောင်မြင်ပြီးဆုံးသွားပြီဖြစ်တဲ့အကြောင်းဝန်ကြီးကတာကပြောဆိုလိုက်ပါတယ်
။ The seizure of the Kiara West airfield that will be followed.
It's Kiara West Litaskan ကိုတိမ်ပိုင်နိုင်ခဲ့တာကြောင့်နောက်ဆက်တွဲအစီအစဉ်တွေအတွက်လမ်းပွင့်သွားတဲ့အကြောင်းရည်မှန်းထားတဲ့အတိုင်းထောက်ပို့ရေးမှာအသုံးပြုမှာဖြစ်တဲ့အကြောင်းရွေးနိုင်ငံမရောက်ခင်မှာပဲဝန်ကြီးကတာကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ Litaskan ကမဟာဗျူဟာရအချက်ချာကြတဲ့အတွက်စီးရေးရည်မှန်းချက်မှာထည့်သွင်းထားရတာဖြစ်တယ်လို့လည်းကာဝေးဝန်ကြီးဌာနအစစ်မြေရရှိတယောက်ကပြောပါတယ်။ဝန်ကြီးကတာရဲ့စုထအခြေရွေးနိုင်ငံခီးစင်မှာတော့ရွေးဝန်ကြီးချုပ်ဟေဒါဘာဒီကာဝေးဝန်ကြီးခလက်အိုဘာဒီတို့နဲ့လည်းဗက်ကရက်မျိုးတော်မှာတွေ့ဆုံမှာဖြစ်တယ်လို့ယူရိုနိုင်ငံကာဒစ်စတန်ဒေတာရဲ့သမရမဆုပန်ဆာနီနဲ့လည်းတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့စီစဉ်ထားပါတယ်
အမေရိကန်ပြည်ထောင်စုနယူးဟမ်ရှားပြည်နယ်ရှေ့မြောက်ပိုင်းပေါ့စ်မောက်စ်မြို့မှာအင်္ဂါနေ့လုံမဲ့မဲဆွယ်စည်းရုံးပွဲကျရင်တော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တရားသလောက်ရှိနေတဲ့ဟယ်လရီကလင်တန်နဲ့အတူပါတီတွင်သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့အထက်လွှတ်တော်မဲ့ဘန်နီဆန်ဒါစ်တို့အတူပူးပေါင်းပြီးတော့မဲဆွယ်ကြဖို့ရှိပါတယ်ပုံမခိုင်မှာအားကောင်းတဲ့အမေရိကန်ပြည်ထောင်စုကိုတိစောက်ဖို့ထိပ်ပိုင်းလူချမ်းသာတွေအတွက်တည်းမဟုတ်ပဲအလုံးအတွက်အကျိုးခံစား권ရှိစေမဲ့စီးပွားရေးတရက်တိစောက်နိုင်ဖို့သူတို့နှစ်ဦးဘယ်လိုတန်ိဋ္ဌန်ချလှုပ်ဆောင်သွားမယ်ဆိုတာတွေကိုဆွေးနွေးကြလိမ့်မယ်လို့လည်း Mrs. Clinton ရဲ့မဲဆွယ်လှုပ်ရှားမှုဖွဲ့ကပြောပါတယ်။အင်္ဂါနေ့လူထုစုဝေးပွဲမှာ Mr. Sanders က Mrs. Clinton ကိုတရားဝင်ထောက်ခံချက်ပေးနိုင်တယ်ဆိုတဲ့တွက်ဆချွတ်တီကတော့ကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါ။Mr. Sanders အနေနဲ့ Mrs. Clinton ကိုတရားဝင်ထောက်ခံတာမျိုးမလုပ်သေးပေမဲ့လည်းပါတီတွင်းသမ္မတလောင်းဖြစ်ရှင်ပြိုင်နေကြတဲ့သူတို့နှစ်ဦးအတူလက်တွဲပြီးတော့အပြောင်းလဲတွေဖော်ဆောင်သွားမယ်အကြောင်း Mr. Sanders ကသတင်းတောက်တွေကိုစနေနေ့တုန်းကပြောဆိုခဲ့ပါတယ်။သူတို့နှစ်ဦးအကြားမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်လို့တိကျတဲ့တွေ့ဆုံဆွေးနွေးမှုတွေအတော်များများလုပ်ခဲ့ပြီးတဲ့နောက်အခုလိုဒီ New Hampshire မှာကျင်းပမဲ့ဒီအတူမဲဆယ်စည်းရုံးမဲ့အခြေအနေကိုရောက်လာခဲ့တာပါ။ပြည်ရဲ့ဖေဗူလာကဒီ New Hampshire မှာလုပ်ခဲ့တဲ့ပါတီတွင်းပနမရွေးပွဲမှာတော့ Mr. Sanders က Mrs. Clinton ကို22ရာခိုင်နှုန်းနဲ့အသာစီရခဲ့တာပါရှင်
။ဗြိတိန်ဝန်ကြီးချုပ် David Cameron ရမှာစက္ကမဲ့သူဖြစ်ရှင်းပြရမှာစွန့်ရင်ဝန်ကြီး Andrew Leadsom နှုတ်ထွက်သွားတဲ့အတွက်ပြည်ရဲ့ပြန်ပြတ်ဖြစ်သူပြည်ရဲ့ဝန်ကြီး Theresa May တူးစာကြံပါတော့တယ်။ခိုင်မာအားကောင်းတဲ့ထောက်ခံမှုတွေနဲ့ဝန်ကြီးချုပ်တူးကိုအမြဲဆုံးခန့်အပ်တာတိုင်းပြည်အတွက်အကောင်းဆုံးဖြစ်တဲ့အကြောင်းလဲစွန့်ရင်ဝန်ကြီး Leadsom ကဒီကနေ့ပဲသတင်းတောက်တွေထံပေးပို့တဲ့ညင်ညာချက်မှာပြောဆိုခဲ့တာပါ။ဥရောပသမဂ EU ကနေထွက်ဖို့ဗြိတိန်နိုင်ငံကဆွေးနွေးညင်တဲ့အချိန်မှာသတင်းကိုပတ်ကြဝန်ကြီးချုပ်ရာထူးအတွက်ရှင်းပြနေရတာမျိုးမဖြစ်သင့်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ပြည်ရဲ့ဝန်ကြီးမေယာ EU ဖော်ဝင်ဖြစ်ကနေနှုတ်ထွက်ရမှာဗြိတိန်ပြည်သူတွေအတွက်အကောင်းဆုံးဖြစ်အောင်ဆောင်ကျဉ်ပေးနိုင်သူဖြစ်နိုင်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ ပြီးခဲ့တဲ့လာထဲမှာကျင်းပခဲ့တဲ့လူလူဆန္ဒခံယူပွဲအတွင်းဤအဖွဲ့ဝင်ဖြစ်ဆက်လက်ရပ်တည်ရေးမဲဆန္ဒရှင်တွေကိုမစည်းရုံးနိုင်ခဲ့တဲ့အတွက်နှုတ်ထွက်ဖို့ကြေညာထားတဲ့ဝင်းချုပ်ကင်မရွန်နေရာမှာစက္ကန့်မှုစွမ်းအင်ဝင်ကြီးနဲ့ပြည်ရေးဝင်ကြီးတို့နှစ်ဦးကွန်ဆာဗေးတစ်ပါတီတွေမှာတကြောပြန်ရှင်ပြိုင်မှုမူလကစီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းပြန်ရှင်ပြိုင်ပြတ်မရှိတော့တဲ့အတွက်ပြည်ရေးဝင်ကြီးမေအလိုလျောက်နေရာရမှာလားဒါမှမဟုတ်ပါတီကတခြားတယောက်နဲ့ထပ်ပြီးရှင်ပြိုင်ခိုင်းမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်ထောင်စုဝန်ကြီးဒါရွေးချယ်ခံရမယ်ဆိုရင်တော့ဝန်ကြီးချုပ်အောင်မာဂရက်သက်ချာပြီးပထမဆုံးအချိန်ဗြိတိန်နိုင်ငံရဲ့အမျိုးသမီးဝန်ကြီးချုပ်တူဖြစ်လာပါလိမ့်မယ်
။ကုလသမဂ္ဂကအပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းအကြတင်းနေမှာပဲတောင်ဆူနိုင်ငံမြို့တော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါရယ်။ကုလသမဂ္ဂလူကြွေးရေးကောင်စီကတော့စစ်တပ်တင်တန်းပြီးမှရန်ပတ်လက်နက်ကိုင်အုပ်စုတွေကိုတပ်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းကြဖို့တောင်းဆိုခဲ့တယ်လို့အရက်သားတွေနဲ့ကုလသမဂ္ဂကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုတော့ဒီစစ်ရာဇဝတ်မှုအဖြစ်မှတ်ချက်သတ်မှတ်ကောင်းသတ်မှတ်လိမ့်မယ်လို့လည်းသတိပေးထားပါရယ်။ညပိုင်းတုန်းကတိတိစိတ်ရှိခဲ့တဲ့မြို့တော်ကျူပါမှာတနင်္လာနေ့ကဖြစ်ခဲ့တဲ့တံတွေပောက်ကွဲတံတွေနဲ့ငားရမြောင်နေ့အဖြစ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တောက်ဆူရံမြို့တော်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သုံးနာရီကျော်ကြာဆွေးနွေးခဲ့ပြီးတဲ့နောက်လူကြွေးကောင်စီရဲ့အလက်ကြောက်ဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဂျပန်အသံအမတ်ကြီးကိုရိုဘတ်ရှူကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဒီတနင်္ဂနွေနေ့နောက်ပိုင်းတုန်းကသတိပေးပြောဆိုလိုက်တာပါ။တောင်ဆူနိုင်ငံမှာအရေးပေါ်အခြေအနေနဲ့ကြုံနေရပြီးအ ਨੇ စုံကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တရုတ်တပ်သားတဦးသေဆုံးပြီးတော့ရိုမန်တာတပ်ဖွဲ့ဝင်အများအပြားဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။တနင်္ဂနွေနေ့နောက်ပိုင်းအထိတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးသူအရေအတွက်ကိုတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့သလိုသမရဆယ်ဗာခီယာကိုတစ်ဆာခံတဲ့တပ်တွေနဲ့ဒုသမရရစ်မာချာကိုထောက်ခံသူတပ်တွေအနေနဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်ကိုနားထောင်မယ်နားမထောင်ဘူးဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ပြောရမှာရှိတဲ့ဒေသခံအတန်လွင့်ဌာနတစ်ခုကတော့မကြသေးခင်ရက်ပိုင်းတွေအတွင်းဒီတိုက်ပွဲတွေကြောင့်သေဆုံးသူ256ယောက်တိရှိပြီဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဒုသမနာရဲ့ပြောခွင့်ရသူကတော့အနည်းဆုံး150လောက်သေဆုံးပြီးအများပြားဒဏ်ရာရတဲ့အကြောင်းပြောပါရရှင
် View American အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုင်းဒိုမီတာ24 kHz 12395ไคลโดมีเตอร์25กิโลเฮิรตซ์11965ไคลโดมีเตอร์32กิโลเฮิรตซ์9323ไคลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมีเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นลืนปีนี่ว่ะครับเนี่ย
พี่อเมริกันทันเมมาไว้ซีซั่นเนี่ยตะเนนลานี่ญาเป็ดตะเนนนี่ကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝမ်ပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့အဆက်အသွယ်တွေကိုပါဖြတ်တောက်လိုက်ပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။နယူးယောက်ကုလသမဂ္ဂရုံးကတဆင့်ဆက်သွယ်နေတဲ့အမေရိကန်နဲ့တန်တမာအဆက်ဆက်အားလုံးကိုစတင်ဖြတ်တောက်လိုက်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကိုအကြောင်းကြားလိုက်ပြီးလို့ဒီကနေ့ပဲမြောက်ကိုရီးယားကပြောလိုက်တာပါ။နျူကလ িয়ার နဲ့အစီအစဉ်တွေကြောင့်မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားကောင်ဆောင်နဲ့တခြားဆိုးရွားတောင်ရှိသူတော်တော်များများပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအရေးယူတံခတ်မှုတွေထပ်မံချမှတ်ခဲ့တာဖြစ်ပါတယ်။ဒေါ်ကိုရီးယားမှာအစိမ့်မြင့်ဒုံးလက်နဲ့ကာဝေးစနစ်ချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာထားတဲ့အပေါ်မှာလည်းလက်တွေ့တုံ့ပြန်သွားမယ့်အကြောင်းဒီကနေ့စောပိုင်းမှာပဲမြောက်ကိုရီးယားကသတိပေးခဲ့ပါတယ်။
ပြဿနာကိုမကြီးကြီးအောင်လှုပ်ဆော်ရဲဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်တွင်းကဖမ်းဆီးခံရတဲ့တရုတ်ရှိနေရန်ကိုနီယွန်ကိုချက်ချင်းပြန်လွတ်ပေးဖို့တရုတ်လူခွင့်ရေးရှေ့နေ140ကျော်ကပူရဲကြညာချက်တစ်စောင်ထုတ်ပြန်ပြီးတော့အာဏာပိုင်တွေထံတောင်းဆိုလိုက်ပါတယ်။သူရဲ့အမှုတဲ့အမျိုးသမီးကျောင်းဝေထောင်ထဲမှာအဓမ္မပြုကျင့်ခရရတယ်လို့ရန်ကဒီအင်တာနက်လူမှုကွန်ရက်ကနေတဆင့်ကောလာဟာလာတွေရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေကသူ့ကိုဟီနန်ပြည်နယ်ကျန်ကျောင်းမြို့မှာရာဇဝတ်မှုနဲ့ဖမ်းဆီးထိန်းသိမ်းချပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းဒီမြို့ရဲ့လူမှုလုံခြုံရေးရာဌာနကပြောပါတယ်။ဒါပေမဲ့ရန်ကတော့သူ့အပေါ်ဆွဆွဲချက်တွေကိုညှဉ်းဆန်ထားပြီးသူ့အနေနဲ့တရားဥပဒေနဲ့အညီလုံပိုင်ခွင့်ရှိတဲ့ဘောင်တွင်းကနေသာလုခဲ့တာဖြစ်တဲ့ဆိုတော့ဒီကနေ့ပြောဆိုခဲ့တဲ့အကြောင်းရန်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုစာကိုဥဆောင်တင်သွင်းခဲ့တဲ့ရှင့်နေချန်ပိုရန်ကပြောပါတယ်သူလည်းပါဆောင်ရွက်နေတဲ့အမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဝေဘိုအကောင့်မှာသူတင်ခဲ့တယ်ဆိုတာမှန်ပေမဲ့ဒီစာထဲမှာတမင်ဖန်တီးလို့ရေးထားတာမပါဘူးလို့ရန်ကဒီကနေ့မနက်ပိုင်းရှင့်နေချန်နဲ့တည်တံ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တာပါရှင့်နေတယောက်အနေနဲ့သူပါတွေလှုပ်ဆောင်ခဲ့တယ်ဆိုတာကိုရေးခဲ့ပြီးအမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေရှိလာဖို့မျှော်လင့်ချက်နဲ့အစိုးရရှင့်နေတွေရဲ့အကူအညီတောက်ခံခဲ့တာဖြစ်တဲ့အကြောင်းဒါဟာကောလာဟာလဖြန့်ခဲ့တာမဟုတ်ဘူးလို့ရန်ကပြောခဲ့တယ်ဆိုတာကိုလည်းရှင့်နေချန်ကဗီဒီယိုကိုပြောပါရရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဆိုးအဆုံးအကျဉ်းဖက်တက်ခတ်မှုကြီးတစ်ခုကိုတိုင်းပြည်ရဲ့ထိပ်တန်းကျောင်းတွေကောလိပ်တွေကပညာတတ်တွေကျူးလွန်ခဲ့တာကိုတွေ့ခဲ့ရပြီးတဲ့နောက်ကျောင်းတက်ဖို့ပြက်ကွက်တဲ့ကျောင်းသားတွေရဲ့စီးရင်တွေကိုပြုစုပြီးတရားဝင်ထုတ်ပြန်မှုဝန်ကြီးချုပ်ရှေ့ခါစီနာကကျောင်းတွေတက်ကူတွေကိုညွှန်ကြားလိုက်ပါတယ်။မိဘတွေအုပ်ထိန်းသူတွေအနေနဲ့ပျောက်နေတဲ့သားသမီးတွေလူငယ်တွေနဲ့ပတ်သက်လို့လည်းအကြောင်းကြားကြဖို့ဝန်ကြီးချုပ်ကထူးထူးခြားခြားတိုက်တွန်းလိုက်တယ်လို့လိုက်လံရှာဖွေပေးမယ်လို့လည်းကြေညာပြုခဲ့တာပါ။ရုံးမြင့်တန်ကြားတွေအင်တာနက်တွေကတဆင့်လူငယ်တွေအစိုးရဝါဒသူတွေးခံရမှာကိုစိုးရိမ်မှုတွေပေါ်ပေါက်လာနေတဲ့အတွက်လည်းသဘောထားပြင်ထန်တဲ့ယူဆတွေကိုဖြန့်ဝေနေတဲ့လူမှုကွန်ရက်တွေကိုအာဏာပိုင်တွေကနှိမ်နေနေတယ်လို့အငင်းပွားစရာဖြစ်နေရတဲ့အိန္ဒိယနိုင်ငံသားပညာရတူကစီစဉ်ထုတ်လွှင့်နေတဲ့ Islam Wari TV line တခုကိုလည်းပိတ်ပင်တားမြစ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာကြုံခဲ့ရတဲ့ဖြစ်ပျက်ကြောင့် Islam ဆွေရအုပ်စုတွေကဘာသာရေးကြောင်းတွေကနေလူစုဆောင်မှုကျူးစားနေတယ်လို့အချိန်တော်ကြာလက်ခံထားခဲ့ကြတဲ့ယုံကြည်မှုတွေလည်းပြပြခဲ့ရပါတယ်။
နေအောင်ကြီးစွမ်းရင်တသက်တုံးပြီးကဘာဘက်ဖို့ကြိုးစားနေတဲ့ Solar Info Studio ဟာစပိန်နိုင်ငံဆာဗေးမျိုးကနေအီဂျစ်နိုင်ငံကိုင်ရိုမျိုးကိုဒီကနေ့ထွက်ခွာသွားပြီဖြစ်တယ်လို့တနေ့ကြော်ကြားခရီးစဉ်အဆုံးသတ်ဖို့ညှိလာနေပါပြီ။မောင်းသူတူဦးတဲ့သားလိုက်ပါဆင်းနေနိုင်တဲ့လေယာဉ်မှာအခုကိုင်ရိုခရီးစဉ်ကိုတော့လေယာဉ်မူဘော့ရှ်ဘက်ကမောင်းနေတာပါ။အခုခရီးစဉ်အတွင်းတူနီးရှား၊အယ်ဂျီးရီးယား၊မယ်တာ၊အီတလီ၊ဂရိအပါအဝင်နိုင်ငံတကာလေပိုင်တဲ့အတော်များများကိုဖြတ်သန်းပြီးတော့နောက်ဆုံးအီဂျစ်နိုင်ငံမှာစိုက်ကပ်မှာဖြစ်ပါတယ်။ကမ္ဘာကိုတပတ်ပတ်ဖို့အတွက်ဒီ2015ခုနှစ်မတ်လကဒီလရင်စတင်ပြန်တန်းလာခဲ့တဲ့ Arab ဆော်ဘားများပြည်တော်စု UAE မြို့တော်အဘူဒါဘီကိုနောက်ဆုံးပြန်လည်မဆိုင်ကပ်ခင်မှာအခု Egypt ကိုထွက်ခွာသွားတာပါရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မနဲ့သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအရင်ဦးဆုံးနားဆင်ရမယ့်သတင်းကတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအတိုက်ခိုက်ခံရတဲ့သတင်းနောက်ဆုံးအခြေအနေဖြစ်ပါတယ်။မလေးရှားနိုင်ငံပီနန်းမြို့မှာမြန်မာအလုသမားတွေတိုက်ခိုက်ခံရပြီးတော့၃ဦးသေဆုံး၁ဦးအပြင်းအထန်ဒဏ်ရာရပါတယ်။ဘယ်သူဘဝမှမသိတဲ့စိုင်းကဲစီးလူအုပ်စုကတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မြန်မာအလုသမား၁၄ဦးကိုထိန်းသိမ်းထားပါတယ်။မြန်မာတန်ရုံနဲ့လက်တွဲပြီးတော့ဆောင်ရွက်နေတဲ့ပြည်နှံအခြေစိုက်ဒါနကုဒလနိုင်ရေးကူညီမှုအသင်းကတော့ဖမ်းဆီးခံထားရတဲ့မြန်မာအလုသမားတွေနဲ့တွေ့ခွင့်ရရေးတေဆုံးသွားသူတွေရဲ့ရုပ်အလောင်းတွေရရှိရေးအတွက်ရဲဌာနနဲ့ဆက်သွယ်ပြီးဆောင်ရွက်နေပါတယ်။မတ်တင်ဂီထိုက်ပြောပြပေးပါရှင်။
မလေးရှားနိုင်ငံပီနန်းမြို့မှာမြန်မာနိုင်ငံသားအလုသမားတွေတိုက်ခိုက်ခံရပြီး၃ဦးသေဆုံး၁ဦးအပြင်းထန်ထိခိုက်ဒဏ်ရာရပြီးတဲ့နောက်မှာမြန်မာနိုင်ငံသားအလုသမား၁၄ဦးကိုလည်းမလေးရှားရဲကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့တိုက်ခိုက်ခဲ့သူဘယ်သူတွေဆိုတာနဲ့ဘာကြောင့်တိုက်ခိုက်ရလဲဆိုတာကိုတော့မသိရသေးပါဘူး။ပီနန်းကချင်းဝဲ Fasteners ကုမ္ပဏီရဲ့ဆက်ယုံမှာအလုပ်လုပ်တဲ့မြန်မာနိုင်ငံသား18ဦးနေထိုင်တဲ့နေအိမ်ခြံဝင်းအတွင်းမှာ2ဦးတပ်ဖြတ်ခံရတာဖြစ်ပြီးအပြင်ဘက်မှာ2ဦးတပ်ဖြတ်ခံရတာဖြစ်ပါတယ်။နောက်2ဦးထိခိုက်ဒဏ်ရာရတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကရဲဌာနကိုဆက်သွယ်မေးမြန်းပြီးသတင်းထုတ်ပြန်ထားပါတယ်။တေဆုံးသူတွေကတော့အသက်28နှစ်အရွယ်ကိုနိုင်ဝင်း၊အသက်33နှစ်အရွယ်ကိုကျော်မိုးနဲ့အသက်24နှစ်အရွယ်ကိုဝမ်းဝင်းတို့ဖြစ်ပြီးအသက်33နှစ်အရွယ်ကိုမြထွန်းကတော့အပြင်းထန်ဒဏ်ရာရပြီးဆေးရုံမှာအရေးပေါ်ကုသနေရတယ်လို့လည်းမြန်မာတန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်ဖြတ်ခံရသူတွေအရေးနဲ့ဖမ်းဆီးကံမြန်မာအလုသမားတွေနဲ့တွေ့ဆုံပြီးအခုအညီပေးနိုင်ဖို့အတွက်မလေးရှားနိုင်ငံပီနန်းအခြေဆိုင်ဒါနကုသလနိုင်ရေးကူညီမှုအသင်းရဲ့အတွင်းရေးမှူးကိုစော်မျိုးမကြခင်နိုင်ဤဘိုင်းကပဲပီနန်းရဲစခန်းကနေပြန်လာခဲ့တာပါ။သူကိုဆက်သွယ်ရမှာတော့အခြေအနေကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ရဲကဖြစ်စဉ်ကမနက်ပိုင်း6နာရီခွဲအလုပ်သွားမဲ့အချိန်ဆိုတော့ဒီအိမ်ထဲကကလေးတွေကတော့အိမ်ထဲမှာပဲရှိနေတယ်ပေါ့နော်။ရှင်းရှင်းလင်းလင်းတော့ပြစ်ထားပြီးပါပြီ။ဒါပြောမယ်ဆိုရင်လူတက်မှုဓာတ်နဲ့ဝင်ခုတ်တဲ့အမှုပါပဲ။အာနောက်အဲ့ဒီလာတဲ့အဖွဲပုံစံမျိုးအဲ့ဒီအဖွဲအလိုက်ကိုလည်းပဲသူတို့ CCTV ကင်မရာကလည်းရထားတယ်လို့ပြောပါတယ်။ဒါပေမဲ့လို့ဒီကြကြဒီနိုင်ဆိုင်ကနံပါတ်ပလိတ်တွေပါဒီအစင်ကြည့်တော့သူမတဲခွဲသေးဘူးလို့ပြောနေတယ်ခင်ဗျအဲ့ဒီအိမ်ရှိအပြင်ဘက်မှာအင်ကြီးနဲ့ရင်းမောက်မီနဲ့ဆုံးတဲ့ကလေးကလည်းအဲကျွန်တော်တို့အိမ်ထဲကလူနဲ့တော့မတက်ဆိုင်တော့ဘူးထင်တယ်ပေါ့နော်သူကအဲဒီဝင်ပြီးတော့တက်တဲ့လူကအရှိရလူကနှစ်ချက်နဲ့တချင်းသားထောင်တဲ့ပုံစံမျိုးထောင်နေတာအရှိရလူကတက်ပြီးတော့အထက်ရလူကမြင်တဲ့အတွက်အထက်ရလူကနီးနီးလေးအိမ်ရှိနဲ့အထက်နဲ့ကသူတို့အိမ်ကြီးကကျင်းတော့ကတ်နေတော့အဲ့ဒီကဝင်ပြီးတော့ဓာတ်နဲ့ခုတ်သွားကြတာခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါ
အဲ့တော့ဒီတေသွားတာကတော့3ယောက်ပေါ့နော
်ဟုတ်ကဲ့တေသွားတာက3ယောက်ခင်ဗျအဲအရေးပေါ်ထဲမှာက1ယောက်ခင်ဗ
ျဟုတ်ကဲ့
အရေးပေါ်ခင်ဗျအားလုံးဟုတ်ကဲ့
ဟုတ်ကဲ့အရေးပေါ်ကလူအခြေအနေဘယ်လိုရှိပါလဲ
အရေးပေါ်ကလူကဟိုတွေးနေရတယ်ခင်ဗျ ကသူ့ချွတ်နည်းနည်းလွန်နေတယ်လို့ပြောတယ်ခင်ဗျ။အဲ့တော့အာဟိုစေယုံရောက်နေပြီးစပရင်ဂျာမှာစေယုံမှာရောက်တဲ့အတွက်သူ့ရင်ပြတော့အာမရှိတော့ဘူးလို့ပြောပေမဲ့လို့အဲလက်ရှိတော့အာသူတို့အဲ့မှာချိန်သိမ်းထားပြီးတော့သူတို့တက်တက်မတ်မတ်ကုသပေးနေတယ်လို့ပြောပါတယ်ခင်ဗျ။ရဲမြားလို့ပြောပါတယ်ခင်ဗျ
။ဒီညာပိုင်းရဲစခန်းကိုရောက်ချိန်မှာအဲ့တွေ့ချိန်မဟုတ်တာကြောင့်ဖမ်းဆီးခံရသူတွေနဲ့တွေ့ဆုံခွင့်မရသေးဘဲမနေ့ဖြန်မှသာတွေ့ခွင့်ရမယ်လို့လည်းကိုစုံမျိုးကပြောပါတယ်။ဒါအပြင်ဖမ်းဆီးခံရသူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့အလုပ်လုပ်ကိုင်ခွင့်တို့ကိုလည်းရဲကစီစစ်နေတာကြောင့်ဘယ်သူတွေဆိုတာမသိရသေးပါဘူး။မနေ့ဖြန်မှတော့တေဆုံသူတွေရဲ့ရုပ်အလောင်းတွေပြန်လည်ရရှိရေးနဲ့ဖမ်းဆီးခံမြန်မာအလုပ်သမားတွေနဲ့တွေ့ဆုံခွင့်ရရေးဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းပြည်နှံအခြေစိုက်ဌာနကုသလနိုင်ရေးကူညီမှုအသင်းကပြောပါရရှင်
။မတ်သိန်ကြီးထိုက်ပါရှင်။ဆက်ပြီးတော့တင်ပြပေးချင်တာကတော့မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုအကြားမှာပဋိပက္ခတွေဖြစ်စေဖို့အမုန်းစကားဖြန့်ဝေမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းနိုင်မဲ့ဥပဒေချမ်းတစ်ရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကအချောသက်ရေးဆွဲနေပြီးတော့ဒီလမကုန်ခင်မှာတော့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်ပါတယ်။ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနကိုမပို့ခင်မှာပြန်လည်သုံးသပ်နိုင်မှုအတွက်ဘာသာကြီး၄ခုဆိုင်ရာအဖွဲ့အစည်းတွေကိုလည်းပေးပို့ထားတယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေဖြစ်စေတဲ့အမုန်းစကားတွေဖြန့်ဝေမှုကိုထိထိရောက်ကင်တွယ်အရေးယူနိုင်မဲ့ဥပဒေချမ်းတည့်ရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့အနေနဲ့ရေးဆွဲနေတာပြည်စည်နေပါပြီ။ဒီဥပဒေချမ်းမှာပါတဲ့အချက်လက်တွေကိုပြန်လည်ပြင်ဆင်သုံးသပ်နိုင်ဖို့ဘာသာကြီး၄ခုကိုပေးပို့ထားပြီးဇူလိုင်လမကုန်ခင်မှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌဦးစိန်ဝင်းအောင်ကပြောပါတယ်။
ကျွန်တော်တို့ကတော့ဥပဒေကြီးကတော့ပြီးပြီရှင်းပြီ။အခုကျွန်တော်တို့ရေးထားတဲ့ဟာကိုအဲဘာသာ၄ခုကိုထပ်ပြီးပေးထားတယ်။ခင်ဗျားတို့ကျွန်တော်ပို့တော့မယ်။ခင်ဗျားတို့ဗပြင်းအောင်မလဲ။ပြင်ညာရှိပြင်ပါ။ပို့ဘာသာကြီး၄ခုကနေ73ရင်းနေကျွန်တော်ပြန်တောင်းထားတယ်။ကြည့်မယ်။ကြည့်ပြီးလို့ရှိရင်ဒါလက်ခံနိုင်တဲ့ဟာရှိကောင်းရှိမယ်။လက်မခံရင်တော့ရှိရင်တို့ကိုပြန်ပြီးတော့ကြီးနိုင်ရမယ်။အဲ့ဒီချက်တော့ရှိတယ်။အဲ73ရင်းနေတောင်းမယ်။ကျွန်တော်တို့လုံဆောင်ချက်6ရက်5ရက်လောက်ယူမယ်ပြီးရင်ကျွန်တော်ဒီလာထဲမှာအပြီးပို့မယ်
ငင်းချင်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်လို့ရန်ကုန်မန္တလေးမော်လမြိုင်မကွေးစတဲ့မြို့တွေမှာဘာသာပေါင်းစုံအဖွဲ့တွေအစည်းအဝေးတွေပြုလုပ်ခဲ့တော့ကအမုန်းစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေပြဋ္ဌာန်းဖို့ဆုံးဖြတ်ထားရကနေအခုလိုအမုန်းစကားတွေဖြန့်ဝေမှုကိုတားဆီးကာကွယ်နိုင်မဲ့ဥပဒေချမ်းတည့်ရေးဆွဲခဲ့ကြတာပါဒီဥပဒေချမ်းအရာတော့ပြိပက္ခတွေဖြစ်အောင်အမုန်းစကားတွေကိုတူးဦးတယောက်ကဖြစ်စေအဖွဲ့စည်းလိုက်ဖြစ်စေဖြန့်ဝေရင်အရေးယူနိုင်မှာဖြစ်ပြီးအမုန်းစကားတွေပြောဆိုဖြန့်ဝေမှုနဲ့ပတ်သက်လို့အရေးယူမယ်ပြစ်မှုပြစ်ဒဏ်ကိုတော့လုံးလုံးဆယ်မှာထုတ်မပြောလို့သေးဘူးလို့ဦးစိန်ဝင်းအောင်ကပြောပါတယ
်။ဟောအဲ့ဒါတော့ဟိုဘာသာ၄ခုအဖြေရတဲ့အချင်းကျွန်တော်ပြောပါမယ်နော်။အဲဘာသာ၄ခုကနေအဖြေရမှာပြောလို့ဖြစ်မယ်။ဘာလို့ဆိုတော့အချို့ဟာတွေကျတော့တိတ်ပြီးတော့ပြင်းပြင်းထန်ထန်တွားပြီးတော့လုပ်ပြန်ရင်လည်းပြန်နဲ့ဥပဒေတွေနဲ့ချိန်ထိုးကြည့်ရတာ哦။အဲ့ဥပဒေကမဖြစ်သေးတဲ့မတင်ရသေးတဲ့ဟာကိုတွားပြီးပြောလိုက်ရင်ဟိုဘာသာတွေကျွန်တော်ဝိုင်းပြီးတော့ပြောရလိမ့်မယ်။ဒါကြောင့်မလို့ဘလောက်ပါညာဆိုတော့ကျွန်တော်ပြောဖို့တော့အခုချိန်မှာစောသေးတယ်
။ဘာသာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကလည်းဇူလိုင်လ9ရက်နေ့ကမြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်များအသင်းရဲ့အစ်နှစ်အထိမ်းအမှတ်ညစာစာပွဲမှာအမိုးစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနအနေနဲ့လက်ခံရရှိရင်ပြည်တော်စုရှေ့နေရုံးကိုပေးပို့ပြီးလွတ်တော်မှာတင်မယ်လို့ပြောဆိုထားပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့သာသနာရေးဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စောဝင်းကတော့အခုလိုပြောပါတယ်
။ဒါကဘောင်းလုံးအခွဲတွေနဲ့ဟိုလောက်တာဆိုဘယ်ချိန်မှမလို့လောစေတော့ကျွန်တော်လည်းလောစေတော့မသိသေးဘူးခင်ဗျာ။ဒါပေမဲ့လည်းအခုလည်းဝင်ကြီးလည်းနောက်ဆုံးချိန်နေကြည့်တယ်ဒီနေရာတောင်းဝန်ပေးပြီးလောက်ထားတယ်ဆိုတာတော့သူလည်းပြောပါတယ်ခင်ဗျာ။ဟိုပြောရင်တော့ကျွန်တော်တို့ဝင်ကြီးဝင်မင်းကလည်းဒါအဓိကကတော့ဒီဘာသာဘောင်းလုံးချစ်ကြည်အခွဲပဲဒီကြာဝင်သေးပြီလောက်ခိုင်းနေတော့ကျွန်တော်ဝင်မိထန်နေတယ်လောလောဆယ်ကပြန်ပြီးပြီးတော့ပဲရှိပြီလို့ကျွန်တော်တို့လည်းပူပေါင်းဆောင်ရမယ်လေကျွန်တော်တို့မလုပ်ရသေးတော့လေဟိုအဲ့လိုနေအသေးသေးလို့ကျွန်တော်လည်းမသိနိုင်ဘူ
းပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရန်ကုန်တိုင်းဝင်ကြီးချုပ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာရှိစရာမလိုတော့ဘူးလို့ပြောဆိုထားတဲ့အပေါ်မှာမဘာသာအဖွဲ့အစည်းတွေဘက်ကမကြည်မနက်ဖြစ်ခဲ့ပြီးဒီအပေါ်မှာဖြည့်ရှင်းပေးဖို့အစိုးရအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာနှစ်ဖက်အပြန်အလှန်ပြောဆိုညှင်းခုံမှုတွေရှိနေပြီးတစ်ဆက်တည်းမှာပဲလူမျိုးရေးဘာသာရေးအထူးကယုံတွေကိုဥတီစေတဲ့အမုန်းစကားဖြန့်ဝေမှုကိစ္စတွေကိုပါတဘာတည်းပြောဆိုလာကြတာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာငြိမ်းချမ်းရေးဖော်ဆောင်နေမှုအခြေအနေကိုပြောပြပေးကြပါမယ်။ အစိုးရနဲ့ညီညာရေးလုပ်ငန်းစဉ်တွေအကျိုးညှိနှိုင်းတဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေအရေးပေါ်စီဝေးတိုင်ပင်နေကြပါတယ်။ဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ကိုအေးအေးချမ်းချမ်းအပြေရှာဖို့ကြိုးစားတဲ့လုပ်ငန်းစဉ်အပေါ်အဟန့်အတားဖြစ်စေမဲ့လှုပ်ရှားမှုတွေကိုလည်းအစိုးရဘက်ကတရားဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့လည်း UNFC ဘက်ကထောက်ပြပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ရှေ့ဆက်ရမယ့်ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းမှုလည်းဖြစ် UNFC ရဲ့တွဲဖက်အတွင်းမှုအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။လာမယ့်ကာလတွေမှာကျွန်တော်တို့27ရာစုပြည်လုံးညီလာခံလူမျိုးအခင်းကျင်းနေရှိမယ်။နောက်ပြီးတော့မှဒီလောလောလတ်လတ်မှာပဲကျွန်တော်တို့တိုင်းနာလနဲ့ကတော်လုံးရဲ့ဖွဲ့စည်းတွေကြားထဲမှာမျက်နှာစုံကြီးစီဝေးကြီးလုပ်ဖို့ပြင်ဆင်နေတယ်။ဒီအတွက်ကျွန်တော်တို့အချို့ညှိနှိုင်းကြတယ်ပြင်ဆင်ကြတယ်ဒါဒီအကြောင်းအရာတွေပဲအဓိကဖြစ်ပါတယ်။အခုလက်တလုံးမှာတော့ကျွန်တော်တို့ဒီတောင်ဆန်းစုကြည်နဲ့ကျွန်တော်တို့ UNFC ရဲ့ခေါင်းဆောင်တွေတွေ့ဆုံဖို့ပြင်ဆင်နေတော့မှရှိပါသေးတယ်။နာမည်ဆက်ခဏရဲ့နေမှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီအတွက်ပြင်ဆင်မှုတွေလည်းလုပ်နေတဲ့ဒီပိုင်းရှိပါတယ်။ဆိုတော့စစ်တေးရစီပင်လုံးကြီးလာခံကိုတော့ဖို့တွေ့ချတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာတော့ဒီမှန်ကြံရမှာလုံးမဲ့စုံကြီးစီဝေးကြီးပြည်ရင်တော့ကျွန်တော်တို့တိုင်းတာတကူတွေတော့အပြေထွက်လာမှာဖြစ်ပါတယ
်။ငင်းကြံရေးဆွေးနွေးတဲ့လုပ်ငန်းစဉ်တွေမှာတက်မတော်အနေနဲ့မူဝါဒမပြောင်းလဲပဲချင်းကပ်ပုံချင်းကန်နီပြောင်းလဲလာတယ်လို့လည်းဦးထွန်းစောကသုံးသပ်ပါတယ်။အစိုးရနဲ့ငင်းကြံရေးဆွေးနွေးတာမှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအမခံပေးနိုင်မဲ့တိုင်းရင်းသားတွေကိုပိုင်ပြဋ္ဌာန်းခွင့်တို့အတွက်တော့အခြေအနေဆွေးနွေးကြရမှာဖြစ်တယ်လို့လည်းဦးထွန်းစောကပြောပါတယ်။တစ်ချိန်တည်းမှာပဲ27ရာစုပင်လုံညီလာခံနီးကပ်လာချိန်မှာအမုန်းစကားပြန်ပွားရေးလှုပ်ရှားမှုတွေကိုအစိုးရအနေနဲ့တရားဥပဒေကြောင်းကနေထိထိရောက်ရောက်ကင်တွယ်ဖို့လိုအပ်နေပြီလို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းပြည်ကတော့အကောင့်ဘက်ကိုဥတည်နေငင်းငင်းကြဲနဲ့ကျွန်တော်တို့အပြေရှာမဲ့အခင်းကျင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငင်းဖြစ်အောင်ဖန်တီးတဲ့လုံဆော်တဲ့အနေထားတွေကဖြစ်လက်ဖြစ်တာရှိပါတယ်ဆိုတော့အခုလည်းပဲကျွန်တော်တို့ကတုံ့တက်မိတာကတော့27ရာစုပြည်လုံးညီလာခံဟာအခုတတိုင်းပြည်လုံးကစိတ်ဝင်စားနေတယ်တိုင်းရင်းသားလူမျိုးပေါင်းစုံကလည်းပဲဒီပေါ်မှာတက်လာတဲ့ NLD စိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှတိုင်းပြည်ရဲ့ပြည်တွင်းငင်းကြဲရေးအပအဝင်ဖြစ်ရှိနေတဲ့အခြေခံနိုင်ငံရေးပြဿနာကိုငင်းငင်းကြဲနဲ့ဖြေရှင်းဖို့အတွက်ကျိုးပန်းနေကြတဲ့ကာလမျိုးမှာเนาะအလုံးကလည်းတက်တက်ကြွကြွရှိနေပြီးတော့မှစိတ်ဝင်စားနေတဲ့ကာလမျိုးမှာဒီလိုမျိုးဖြစ်လာတဲ့လူမျိုးရေးဘာသာရေးเนาะပဋိပက္ခအသွင်ဆောင်မဲ့အယုံလှုပ်ဆောင်မှုတွေကျိုးပန်းမှုတွေဟာဒီအပေါ်မှာရေရွယ်ချက်ရှိရှိနဲ့အနောက်ချက်ပြုလို့တဲ့လို့ပဲကျွန်တော်တို့ကအဲ့လိုသုံးသပ်လို့ရမှာ
ဒေါက်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့တို့တွေ့ဆုံဆွေးနွေးကြဖို့ရပ်ပိုင်းအလိုမှာပဲအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာရှိဖို့မလိုအပ်ဘူးဆိုတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုသမရဦးထင်ကျော်အစိုးရကဇူလိုင်14ရက်နေ့နောက်ဆုံးထားတာဝန်ယူဖြေရှင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်ဇူလိုင်လ14ရက်နေ့မှာဗုဒ္ဓဘာသာဂိုင်းပေါင်းစုံတန်ကမဟာနာယကအဖွဲ့ရဲ့58ပါးစုံကြီးအစည်းအဝေးလည်းရှိနေပါတယ်။ဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့နဲ့ပတ်သက်ပြီးပြည်ထောင်စုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဘက်ကတန်ကမဟာနာယကအဖွဲ့ကိုရှောက်ထားဖို့ရှိပါသလားဆိုတာကိုတော့ဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်စံဝင်ကအခုလိုပြောပါတယ်။
ဟောဗောကျွန်တော်တို့ရဲ့လက်အောက်မှာမရှိပါဘူးခင်ဗျာမာဘာတာဒီသာသနာရေးဝန်ကြီးဌာနရဲ့လက်အောက်မှာလည်းမရှိဘူးမာနိုင်ငံတော်တာကနာကမာနာလက်အောက်မှာလည်းမရှိပါဘူးခင်ဗျာ
အော်ဟုတ်ကဲ့ပါအဲ့တော့ဆရာတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာမှလုပ်ဖို့မရှိဘူးပေါ့နော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်အစိုးရထက်လက်ထံမှာလူမျိုးရေးဘာသာရေးဆန်တဲ့လှုပ်ရှားမှုတွေခက်စိတ်စိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်နိုင်ငံတွင်လူနည်းစုဖြစ်တဲ့ခရစ်ယာန်နဲ့မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်နေရာတွေမှာဗုဒ္ဓဘာသာဖျားစီတီတွေဝင်ရောက်တဲတာဝင်ရောက်ဖျက်ဆီးတာတွေဖြစ်လာခဲ့ပြီးရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းဆိုတဲ့အခေါ်အဝေါ်ကိုသဘောမကျသူတို့ကလည်းရခိုင်ပြည်နယ်နဲ့ရန်ကုန်မြို့တို့မှာဆန္ဒပြခဲ့ကြတာဖြစ်ပါလေရှင်
ဒါကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFC ရဲ့အလို့အမှုဆောင်တွေအရေးပေါ်စီဝေးနေကြတဲ့အကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာပါ မိုးလေဝသသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလီအားကောင်းနေတာကြောင့်ချင်းတွင်းမြစ်ရေအပါအဝင်အေယာဝတီမြစ်တွေမှာပါမြစ်ရေကြီးနေတာကြောင့်သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရေကြီးမှုကိုခံရတဲ့နေရာဒေသတွေမှာလည်းတောက်တုံးရေရှားပါမှုပြဿနာတွေကိုခံစားနေကြရပါတယ်။သတင်းပြေဆောင်ကို VOA မြန်မာပိုင်းရဲ့သတင်းတောက်မေခသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပါ။လက်ရှိမှာတော့ချင်းတွင်းမြစ်ရေမြင့်တက်မှုဟာနောက်နှစ်ရက်အတွင်းထိစိုးရင်ရေအမှတ်မှာရှိနေနိုင်သေးတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။ရေကြီးမှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလထွန်းကအခုလိုပြောပြပါရယ်။
အမီတို့ဟောင်းမြင်းတို့ရဲ့အောက်ကဲမျိုးတွေဖြစ်တဲ့ဟောင်းမြင်းမျိုး၊ဘော်လိုက်မျိုး၊ကလေးဝါမျိုး၊ပြင်းမျိုး၊ကဏီမျိုးအဲ့မှာတော်တော်လေးမုံရွာပေါ့။ဘုံရအခုဒီမှာတော့ဒီအပေါ်ကြီးကြီးကနေဆင်းလာတဲ့အတွက်ပြောရမျိုးတွေမှာတော့ဒါကဒီကြီးတက်နေတာနော်။အရင်မျိုးကြီးမြင်တယ်လေ။တော့နှစ်ရက်မှလည်းတက်ပြီးတော့နည်းနည်းလေးတက်လာလို့ရှိတယ်။ပြီးတော့အင်းကြီးမောက်ကြီးတက်ပြီးတော့ကြီးကြီးလေးပေါ့နော်။ဘူးရွာသုံးမှုနည်းနည်းလေးကိုလေးကြီးမှနည်းနည်းလေးပြန်ပါသွားတယ်သူတော့လည်းလာမယ့်တော့တရနေ့ရောက်မှတော့ဒီသိချင်းတို့ဒီစတိုင်းတိုင်းဆက်ပိုင်းတို့မှဒီလေးနဲ့ပြန်ရလာနိုင်တဲ့အတွက်ဒီရေကြီးနေကြတော့ဒါသူ့ရေမှာဆက်ကြည့်လို့ရတာပကိုးမြင့်မှလည်းပကိုးကျင်းလာသူ့ရေမှာကိုကန့်ပြောင်းပြီးတော့လက်ရှိမှာတော့သူ့ရေမှာကိုတော့ရောက်တဲ့လူတွေတော့မရှိသေးဘူးဒီကြားအားလုံးတော့ဒါမူရသုံးမျိုးတွေဆက်ပြီးတော့တက်လာတဲ့အတွက်ဒီရေရှမ်းမှုတွေကတတိထားပြီးတော့နေထိုင်လို့ဒီရက်တွေလည်းပြောနေမှာ
နေပြီးတော့စကိုင်းတိုင်းဒေသကြီးအောက်ပိုင်းနဲ့မကွေးတိုင်းဒေသကြီးတို့မှာနေရာကွက်ကြားမန်းလေးတိုင်းဒေသကြီးရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကယားပြည်နယ်တို့မှာနေရာကျကျစကိုင်းတိုင်းအထက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသကြီးပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်တယ်လို့မိုးစလာကထုတ်ပြန်ပေးထားပါတယ်။ရခိုင်ပြည်နယ်မှာဒေသအလိုက်အေယာဝတီတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးကြီးနိုင်သေးတယ်လို့မိုးစလာကထုတ်ပြန်ကြေညာထားပါတယ်။စကိုင်းတိုင်းကလေးဝမင်းကင်းကဏီနဲ့မော်လိုက်မြို့တွေမှာချင်းတွင်းမြစ်ရေဟာစိုးရင်ရေမှတ်ကိုကျော်လွန်ပြီးဆက်လက်မြင့်တက်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ချင်းတွင်းမြစ်အထက်ပိုင်းကရေတွေဟာချင်းတွင်းမြစ်အလဲပိုင်းကိုဆက်လက်ကျဆင်းနေတာကြောင့်အခုလိုစိုးရင်ရေမှတ်အထက်ကိုဆက်လက်တည်ရှိနေတာဖြစ်တယ်လို့လည်းပြောပါရယ်။ဒီပြင်အေယာဝတီတိုင်းဒေသကြီးအတွင်ငဝင်မြစ်ရေဟာလည်းငတိုင်းချောင်းမြို့နယ်မှာစိုးရင်ရေမှတ်အနီးကိုရောက်ရှိနေကနောက်သုံးရက်အတွင်းမှာစိုးရင်ရေမှတ်ကိုရောက်လာနိုင်ပွဲရှိတယ်လို့ခန့်မှန်းထားကြပါရယ်။အဓိကမြစ်ကြီးတွေဖြစ်တဲ့အေယာဝတီမြစ်ရေဟာခုချိန်ထိစိုးရင်ရေမှတ်အနီးမရောက်လာသေးပေမဲ့မြစ်ချောင်းတစ်ချောင်းရေမြင့်တက်လာပါကမြစ်ကမ်းပါးတွေတိုက်စားမှုတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့သတိထားဖို့လိုအပ်နေပါတယ်။လက်တလောရခိုင်ပြည်နယ်မှာရေဘေးအန္တရာယ်ရင်ဆိုင်နေရပြီးစကိုင်းတိုင်းဒေသကြီးနေရာအချို့မှာလည်းနေ့စဉ်လိုလိုမိုးကောင်းနေတာကြောင့်ရေကြီးမှုတွေဖြစ်နေပါတယ်။မော်လိုက်မြို့ဘက်မှာတော့ရေကြီးမှုတွေကြောင့်ကမ်းပါးပြိုမှုတွေရှိနေတယ်လို့တောက်တုံးရေရှားပါနေတာတွေလည်းကြုံတွေ့ခံစားနေရတယ်လို့အဲ့ဒီဒေသခံပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ချွချွဝင်းကပြောပါတယ်။
မော်လိုက်ကရေကြီးရတော့ကမ်းကြီးကမ်းချောင်ပေါ်တော့ဒါမဲ့ပေါ့ဆက်ကမ်းတော့မပေါက်သေးဘူးပေါ့။ရွာတွေကတော့အကုန်လုံးဝင်ကုန်ပြီရွာတွေကမ်းလိုက်ရွာတွေကတော့ဒီနေရာကရေဝင်တဲ့နေရာကဒီကတော့သူတို့သွားလာတာတွေရောပုံတော့ပြီးတော့သူတို့အိမ်ကြီးအကြောင်းရှိနေရတာတွေအဲ့ဒါတွေဆက်ခဲတာပေါ့။ဒီကတက်လာရင်တော့ဒီကတော့မြစ်ဆက်ကဝင်တော့မှာပေါ့။မြစ်ထောက်သွားတာခေါ်တော့ကျွန်တော်တို့ကတော့ဟုတ်ကဲ့ကျေအခုကြီးကလေးကြီးကျတော့ကျွန်တော်တို့ကလေလောလောဆယ်ရွာတွေမှာကျွန်တော်တို့ရေပေါ့နော်။ရေခက်ခဲရှင်ချင်းရွာတွေကျတော့ဒီတော့လေရက်ွက်တွေကကျတော့တိတ်ပြတ်တနံဒီဘက်ကြီးရကျွန်တော်တို့ဒီမြောက်ကဒေသတွေကနေဒီလိုမနေနိုင်ရင်တော့ကျွန်တော်တို့ဒီပင်းပြရမယ်။ဒါပေမဲ့ကြွားရီမှာကျတော့ကျွန်တော်တို့ရေခက်ခဲရှိတယ်ဖြင့်ဘာလို့ဒီခက်ခဲကတော့မြစ်အပလက်တာဖြစ်နေတယ်လေ။
မြဝကျွန်းပေါ်ရခိုင်ကန်ရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမိုးတက်လေပြင်းများကြောက်ရွံ့နိုင်ပြီးလှိုင်းကြီးနိုင်တာကြောင့်ကမ်းရိုးတန်းနေဒေသခံတွေနဲ့ရေလုံငန်းနဲ့အသက်မွေးကြသူတွေအနေနဲ့သတိထားဖို့လိုအပ်နေပါတယ်။ရခိုင်ဒေသနဲ့စကိုင်းတိုင်းအချို့နေရာတွေမှာရေကြီးမှုအနေတွေကြောက်ရွံ့နေတဲ့အပေါ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဘက်ကကူညီကယ်ဆယ်မှုတွေလှုပ်ဆောင်ပေးနေတယ်လို့အဲ့ဒီဌာနကထုတ်ပြန်ပြောဆိုထားပေမဲ့ကူညီကယ်ဆယ်မှုပိုင်းမှာထိရောက်စွာကူညီကယ်ဆယ်ပေးနိုင်မှုအားနည်းနေသေးတယ်လို့ဒေတာကန်တွေကပြောဆိုနေတာတွေရှိနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့ညပိုင်းဒုတိယပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခဏတွေကိုနားဆင်ရပါမယ်စီးပွားရေးခဏဘလော့ဂါတွေပြောသမျှအသက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ဒီနေရာမှာဘဝတန်လို့ဆိုတာရှိတယ်အဲ့လိုပဲရှိတယ်အဲ့ဒီဘဝတန်ဖိုးဆိုတာကမျိုးသေးနေတယ်ပုံချက်လို့မရဘူးကိုလုံး
တော့တင်မမထက်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်အေယာဝတီတိုင်းဝါခေမမြို့နယ်တွင်ကလယ်သမားတွေလေယာစိုက်ပျိုးရေးဘဏ်ကမိုးရသည်မျိုးစဘာစိုက်ပျိုးနိုင်ရေးအတွက်ငွေချီးတဲ့နေရာမှာအခက်ခဲတွေရှိတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။လယ်ယာစိုက်ပျိုးရေးဘဏ်တာဝန်ရှိတဲ့သူတွေတချို့ဟာဥပဒေစီကံချက်တွေအတိုင်းတိကျစွာဆောင်ရွက်ခြင်းမရှိဘဲလယ်သမားတွေကိုဆက်ဆံတဲ့နေရာမှာလဲလိုရင်းလိုသလိုပြင်ဆင်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်။ဒီအကြောင်းကိုဝါခေမမျိုးကလယ်သမားတွေကိုဆက်သွယ်ပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာကိုဇော်ဝင်းလိုင်တင်ပြထားတာကိုနားဆင်ကြပါရှင်။
လယ်သမားတွေမြေထုတ်တဲ့ဘဏ်မှာကျွန်တော်တို့မိုးရသည်မြေထုတ်ရှိတဲ့နေရာမှာတောင်းလူလယ်သမား၃ဦးက၂ဦးစီသွားပြီး၂ဦးကဆက်တာနေရင်နောက်ကျသွားတာကိုအဲ့တော့သူကနေပြီးတော့မှဒီမထုတ်သေးတဲ့နဲ့ခောက်ထားလိုက်တာအဲ့ဒီ၃ဦးစလုံးကိုမထုတ်သေးတဲ့နဲ့ခောက်ထားလိုက်တဲ့အခါကျတော့အဲ့ဒီ၃ဦးကမှ၂ဦးကသူ့ကိုခြံထားပြီးတော့၂ဦးကိုထုတ်သေးပါဆိုပြီးသွားတောင်းမှန်တဲ့အခါကျတော့လည်းမရဘူး။အမရတဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ကစီကံပြတ်တဲ့ဟဲ့လားစကြဝဠာကိုပုံစံခုနှစ်ထုတ်ပြီးတော့ဟာရီကျတော့လည်းခင်ဗျားတို့ကထုတ်သေးတယ်နောက်တစ်ခါကျတော့တအိမ်လုံးစုပဲကိုလေလူနှစ်ဦးထုတ်ယူရတဲ့ဟာတွေရှိတယ်သုံးထုတ်ယူရတာတွေရှိတယ်အဲ့ဒါတွေကျတော့ခင်ဗျားတို့ကထုတ်သေးတယ်နောက်တစ်ချက်လေယာဉ်မရှိတဲ့နဲ့ပုံစံခုနှစ်အတူလုပ်ပြီးတော့မှထုတ်သေးတဲ့ဟာတွေကျတော့လေခင်ဗျားတို့ထုတ်သေးတယ်ဥပဒေဆောင်အတင်းရရှိတဲ့ဟာတွေကျတော့ခင်ဗျားတို့ကစော်လွန်ပြီးတော့မှနောက်တစ်ချက်ဒီပြင်ကြားချက်ပြီးအမိန့်တက်ကြလို့စီစီတော့ဟာကိုကျတော့ကျွန်တော်တို့ဒီကိအမှန်ကန်လုပ်နေတဲ့လေကမားတွေကိုကြားတဲ့အခါကျတော့ကျွန်တော်တို့ကကျတော့ခင်ဗျားတို့ထုတ်သေးခြင်းနဲ့ဒီမှာထုတ်ဝင်မှရှိပြီးတော့မှခင်ဗျားတို့ဒီလိုလုပ်ထားတယ်အဲ့တော့စီစစ်ပေးပါဆိုစာတင်ထားလိုက်တယ်။စာတင်ထားလိုက်တဲ့အချိန်မှာ၄ရက်လို့ဖန်ထုတ်ပြီးမှဆိုပြီးတော့မှကျွန်တော်တို့လယ်သမား၃ဦးကိုအပါအဝင်တဲ့လယ်သမားတွေဖန်ဆောင်မထုတ်ဘူး။ဟိုဘယ်လိုခေါင်းလဲဆိုတော့ကျွန်တော်တို့ဟိုပုံစံပေးထားလက်ဆင့်ပေးတဲ့သဘောပေါ့ဗျာ။ကျွန်တော်တို့ရှာရှည်တဲ့လူတွေလက်ဆင့်ပေးတဲ့သဘောဆိုပြီးတော့မှလုပ်တဲ့အတွက်ကျွန်တော်တို့ကနေပြီးတော့မှ BO ရနေပြီးတော့မှဆက်စစ်နိုင်ငံတော်သမ္မတကြီးနဲ့လေယာဆိုင်ကြီးဆက်ရောက်ဝင်ပြီးဌာနနဲ့အများကိုကြည့်ကြည့်ရင်ကျွန်တော်တို့ကတင်ပြခြင်းဖြစ်တယ်။
ဆိုတော့အခုဟာကဟိုထုတ်တော့ထုတ်ပေးနေတယ်ဒါပေမဲ့လူပေါ်မူတည်ပြီးတော့အမျိုးမျိုးပြောင်းဥပဒေကဟိုဘောသူတို့စီကန်းချက်တွေကပြောင်းနေတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုသူတို့မလုပ်ဘူးကြာလိုတဲ့သူကိုဟိုသူတို့ကလည်းသူတို့နားလဲသူတို့လုပ်ပေးလိုက်တယ်လိုတဲ့သူကိုကြားတဲ့ခါကျမှဘာမှလည်းကြာအဲ့ဒါမျိုးလုပ်နေ
ဟုတ်ကဲ့ဘာပန်လဲဒါအမအဝါလားတမအမပန်လားခင်ဗျာ
တမဝိုင်းမပန်မဟုတ်ဘူးကျွန်တော်တို့ဒီနေရာဆိုင်ပြေးဖန်ဝါခမမ
ီအဲ့တော့အခုလိုဖြစ်နေတာကိုဟိုဥပပါပြီနိုင်ငံတော်သမ္မတကြီးနဲ့ဒီဟိုတာဝန်ရှိတဲ့သူတွေကိုအသိပေးခြင်းနဲ့ဆိုတော့ဟုတ်ပါပြီဒါပေမဲ့အဲ့ဒီဝါခမမျိုးနဲ့အတွင်းကဒီတက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးမှုတို့ဘာလို့ရောအကြောင်းကြားသလားသူတို့ကဟောဘာဘလို့တုံ့ပြန်တယ်လဲအဲ
ကျွန်တော်တို့ကဒီဆိုင်ဝင်ကြီးကိုလည်းဒီနေရာတိုက်ပြီးတာဝန်လည်းစတင်ထားတယ်မျိုးနယ်ရုံးနေပြည်တော်ကူကလေးတွေလည်းစတင်ထားပြီးတော့ပြီဟိုတိုင်းဝန်ကြီးချုပ်ကလည်းကျွန်တော်တို့အဲ့ဒီစာမေးတူလေးကျွန်တော်တို့ပို့ထားပြီးသွားပြီခင်ဗျာအဲ့ဒါလေးဒီဥပဒေထောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူကတော်လုံးကြီးလုပ်ထားပြီးတော့မှသူကညွန်ပြချက်ကအမိန့်တက်တဲ့သူတီဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူကတကယ်တိတိကျကျလုပ်နေတယ်ဥပဒေတွေကြတော့တိတိကျကျမလုပ်ဘူး ဥပမာပြလူတယောက်ကလေ9ဧကပဲရှိတယ်ထုတ်ထားတာက35ဧကအမျိုးတွေကြတော့သူကလက်လုပ်စပယ်တွေလုပ်ထားတယ်ကျွန်တော်တို့အဲ့ဒါကြီးအထောက်ထားတယ်ကျွန်တော်တို့သူ့ထားတယ်ရှင်းလို့ရအောင်
ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့လွတ်တော်အမတ်တွေဟိုတိုင်းဒေတာကြီးအစိုးရတွေဝန်ကြီးချုပ်တွေကိုတိုင်ထားတော့သူတို့ဘက်ကအခုတိတော့အကြောင်းပြမလာသေးဘူးပေါ့
ဟုတ်ကဲ့အခုတည်းကဘာမှအကြောင်းပြမလာသေ
းဘူးဒါစုစုပေါင်းဗနေရဲ့
ချင်းအကြောင်းပြမ
ဟုတ်ကဲ့အခု
ကျွန်တော်တို့တင်ပြထားတာက28ရက်နေ့ကတင်ပြထားတယ်28ရက်နေ့မှာဗန်တစ်ချက်ထုတ်လိုက်ပြီကျွန်တော်တို့မခေါ်ဘူ
းဟုတ်ကဲ
့28ရက်နေ့မှာတစ်ချက်ထုတ်လိုက်အဲ့28ရက်နေ့မှာခင်ဗျားတို့ကျွန်တော်တို့4ရက်နေ့ထုတ်ပေးကြမယ်ဗျာဆိုပြီးတော့မှပြန်ပြောပြီးတော့မှအခုဒီမနေ့က4ရက်နေ့ရှိတယ်မထုတ်ဘူ
းအခုစပြီးတော့ဟိုဖြစ်တာ28ရက်နေ့ပေါ့နော်ဇွန်လ28ရက်နေ့ပေါ့နော
်ဟုတ်ကဲ့28ရက်နေ့
ဟုတ်ကဲ့အခုအဲ့တော့
28ပါလ
ေဟုတ်ကဲ့အခုအဲ့ဒီတော့အဲ့ဒီအဲချင်းငွေမရတဲ့အတွက်ခင်ဗျားတို့ဒီလက်သမားတွေအနေနဲ့ကဘလို့အခက်အခဲတွေဖြစ်နေတာလဲဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲ
အခက်တွေကဘာဖြစ်လဲကျွန်တော်တို့အခုကျဲတာ300ကျဲတာ300ကျလို့မြုပ်သွားတယ်ဖက်ကျဲနေရဝေးအတိုးတွေနဲ့အပြင်မှာဆွဲနေရဝေးအတိုးတွေနဲ့အပြင်မှာဆွဲနေရဆွဲပြီးတော့ကအခုကျွန်တော်တို့ကအခုတစ်ခါပရမကျဲတဲ့မိုးတွေများပြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးတွေများပြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးများပြီးမြုပ်တယ်ဒါကျွန်တော်တို့ကအလဲအလက်ကလဲကျွန်တော်တို့အတွဲကဒီတယောက်ကကြတဲ့ခါကျတော့ကိုချူသူဆိုတဲ့လူကြတဲ့ခါကျတော့သူကကုန်းနေရေတင်ပြီးတော့နေရတယ်သူကတော့မရလို့ခံမရဘူးခံတယ်အတော်ကြီးကရှေ့နေရတယ်သူတန်းစီရရေတင်ပြီးလုပ်နေကြတယ်ကုန်းကြတော့လေရေတင်လုပ်ရတယ်အမိတ်ကြတော့လေကျဲရင်းနဲ့လုပ်နေတယ်ကျွန်တော်တို့မှာအဲ့ဒီအခက်ခဲတွေတော်တော်လေးဖြစ်နေ
အခုကျဲတာစပားလားခင်ဗျ
စပားကျဲနေမိုးစပား
မိုးစပား
ကျွန်တော်တို့မိုးစပားမိုးစပားကျဲနေ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျ
စပားကျဲနေ
ဟုတ်ကဲ့ခင်ဗျအဲ့တော့အခုဖြစ်တာကဝါခေမမြို့နယ်ပဲကျေးရွာအုပ်စုဆိုတာရှိသေးလားမြို့နယ်အတွင်းမှာပဲလားဒ
ါဝါခေမမြို့နယ်ရှေလောင်းတိုက်နယ
်စုစုပေါင်းလက်သမားဘယ်နှဦးရှိသလဲခင်ဗျအခုလိုမျိုးအခက်ခဲနဲ့ရင်ဆိုင်နေရတာ
လက်သမားတွေရေအကျဆိုလို့ရှိရင်တော့အကူရဲ့ဟိုပြောမှဆိုလက်ထုံးလို့မရအောင်အများကြီးကျွန်တော်တို့ဒီမှာအဲ့လိုမျိုးဒုက္ခပေးထားတာတွေအများကြီးအများကြီး
ဟုတ်ကဲ့လက်လမ်းမီတော့ပြောမယ်ဆိုရင်ဆိုကြပါစို့ရွှေလောင်းတိုက်နယ်တစ်ခုထဲမှာတင်ခမန်းကြီးဘယ်လောက်ရှိမလဲ50လောက်ရှိသလား100လောက်ရှိသလားဘယ်လောက်လောက်ခမန်းကြီးသိရသလဲ
အဲကျွန်တော်ကနီးစက်တဲ့လက်သမားတွေအကုန်လုံးကတော့80နဲ့100ကျားမှရှိပြီ။အဲ့
ဒါလေးဒီ
လိုလုပ်တာ
။အဲ့တော့ဒ
ီနေ့ကန်ထုတ်ကလုံးဝမထုတ်ဘူးလက်သမား100ဝန်းကျင်နဲ့80နဲ့100ဝန်းကျင်မှရှိ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒါအခုကတော်တော်လေးရက်ကနောင်းနေပြီနောက်ကျနေပြီလားအဲ့တဘောအဲ့လိုလားခင်ဗျ။အခုဘလို့ထပ်ပြီးတော့စောစောကပြောတာတော့အခက်ခဲနေတော့ရှိတာဟုတ
်။ကျွန်တော်တို့လက်ထဲမှာငွေမရှိတဲ့အခါကျတော့တင်ရတဲ့ခါဒီကမှတော့ဆွဲရတယ်ဆွဲပြီးတော့မှလေထဲတွေပရမကျဲလို့မအောင်နောက်တစ်ခါကျဲနောက်တစ်ခါကျဲလို့မအောင်လို့နောက်တစ်ခါကျဲနောက်တစ်ခါအခုတစ်ခါကျတော့လောရငွေမရှိတော့ဘူးဘယ်မှလည်းဆွဲလို့မရတော့ဘူးပရမဆွဲရတဲ့ငွေတွေကလည်းဟို30ရူ12ကျပ်ပြီး15ကျပ်ပြီးဒီအမျိုးမျိုးကနေပြီးတော့မှဆက်သက်ပြီးဆွဲတာအခုဆွဲရနေရလည်းမရှိတော့ဘူးကျဲဖို့ဝယ်ဖို့လည်းမျိုးတွေကလည်းမရှိတော့ဘူးအချိန်ကလည်းနှောင်းလာပြီအဲ့ဒီအခက်အခဲတွေဒီတော့တိတိဆိုင်နေရတယ
်အရင်နှစ်တွေကတော့ဒီလိုအခက်အခဲမျိုးမရှိဘူးလားခင်ဗျအခုလိုငွေချိရတဲ့ငွေချိတဲ့နေရာမှာအဆင်ပြေတယ်ပေါ့
ရှိတယ်အခက်မပြေဘူးဘာလို့မပြေလဲလို့ရှိရင်သူကလက်တွေ့ဆိုတော့ခေါ်တဲ့အိမ်လုံးစုတွေကိုဝေနှခါထိုက်တဲ့ပြည်ကိုသူကအရင်ထုတ်ပေးတယ်။နောက်တစ်ခါကျတော့လေစေကနောက်ပဲရှိတဲ့ပြည်ကို35ရေကဘူးထုတ်ပေးရတာတွေရှိရဲ။လုံးဝမိုးစလားမလုပ်တဲ့လူတွေကိုလည်းဝေထုတ်ပေးရတာတွေရှိ။နောက်စကြမြေတွေကိုလည်းဒီပုံစံနဲ့ပုံစံခွန်တွေလုပ်ပြီးတော့ငွေထုတ်တာတွေရှိတယ်။ကျွန်တော်တို့တကယ်တမန်ရိုးကြတောင်းလို့ပြန်အနေနဲ့ဒီပုံစံတိုင်းလက်ညာ။
အခုလိုမျိုးအမျိုးမျိုးဥပဒေအမျိုးမျိုးတို့လောက်ပြီးတော့သူလိုဟာလူပေါ်မူတည်ပြီးတော့အဲ့လိုမျိုးမျက်နှာလိုက်ပြီးတော့ပဲဆိုကြပါစို့ဟိုဟာငွေထုတ်ပေးနေတဲ့သူဟာအရာဟိုဟာပေါ့တာဝန်ရှိတဲ့သူဟာသူကဒီယာဒုမှာတာဝန်ထမ်းဆောင်နေတာကြာပြီလားခင်ဗျအခုသူကဟို
ဒီလိုကြဟိုတယောက်ကပြောင်းသွားလို့ရှိရင်နောက်တယောက်ကလက်ခံပုတ်ထားခဲ့တယ်ဒီလူနဲ့ဒီလူဟာဒီပုံနဲ့နောက်တယောက်ကပြောင်းရင်လည်းနောက်တယောက်ကလက်ရိုက်ထားခဲ့တယ်ဒါတို့လူတွေဒီပုံနဲ့ဆိုတော့သူတို့ဟာနဲ့သူတို့ဖြစ်ပြီးသားတယ်သူကဘော်ဒီဘောပုတ်ပုတ်ပြီးတော့မှသူကနေပြီးတော့မှအောက်မကြောက်လို့သူကလှုပ်သွားတာအားလုံးသူကချိတ်ဆက်ထားတယ
်ကိုချစ်ချစ်တို့ဆက်ဆံရတဲ့အခုလူကရောအရင်ကတွေ့ဘူးသလားဒါမှမဟုတ်လူသစ်လားလူဟောင်းလား
အဲ့ဒီလူကဒီနေ့အစ်စ်ပေါ့ပရမလူကလည်းဒီပုံစံနဲ့ဒီကလည်းဒီပုံစံနဲ့
ကိုယ်စော်ဝင်းလာရေးစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်အမြင်အာရုံဆုံးနေတဲ့သူတွေအတွက်ကိုလေအထောက်အကူဖြစ်စေမဲ့ပစ္စည်းတမျိုးကို Toyota Motor Car Company ကြီးကထွက်နေပြီတဲ့နော်
တာမန်လူတွေတွားရလာရလွယ်အောင်လို့မော်တော်ကားတွေထွင်ပေးနေတဲ့ကဘာကျော်ကားကုမ္ပဏီကြီးတစ်ခုကနေပြီးတော့အမြင်အရုံဆုံးရှုံးနေတဲ့သူတွေအတွက်ကိုလည်းထည့်ပြီးတော့စဉ်းစားပေးတယ်ဆိုတဲ့သဘောပေါ်မှတ်စမြတ်မယ်
။ဟုတ်တယ်ကိုသားညုံရဲ့လူတိုင်းဘသူမဆိုပေါ့နော်ဒီလွယ်လွယ်ကူကူအန်ဒီရဲ့ကင်းကင်းနဲ့တွားလာနိုင်ရမယ်လို့ Toyota ကုမ္ပဏီကယုံကြည်တာကြောင့်နဲ့ Toyota engineer တွေက Toyota Partner Robot Group နဲ့ပေါင်းပြီးတော့မှ Project Blade ကိုလုပ်နေတာ၄နှစ်ရှိသွားပြီတဲ့အမြင်အာယုံဆုံးရှုံးနေတဲ့သူတွေအမြင်အာယုံချို့တက်နေတဲ့သူတွေကိုနီးပညာအကူအညီနဲ့ဒီတွားရလာရပို့ပြီးတော့မှအဆင်ပြေလွယ်ကူစေအောင်လို့တီထွင်နေတာလို့ Toyota ကုမ္ပဏီကကြေညာရဲ့ရှင့
်အကူအညီပေးနိုင်မဲ့ကိရိယာကအခုတော့ထွင်နေစေအဆင်ပေါ့ဗျာဘလိုမျိုးအထောက်အကူပေးမှလဲဆိုတာကိုဗီဒီယိုတိုလေးတစ်ခုထုတ်ပြီးတော့ Toyota ကုမ္ပဏီကနေပြီးတော့ကြေညာတာပါမျက်စိဇုံကန်းနေတဲ့အမျိုးသားတယောက်နေတူဝါတွားလာလှုပ်ရှားနေတဲ့နေရာမှာသူများအကူအညီမလိုဘဲနဲ့တကားပေါက်တူဆက်လီကားတို့ရှိတဲ့နေရာကိုသူတို့ဆက်ကလမ်းညွှန်ပေးနေအောင်ထွင်နေရဲဆိုတာသိပေးထားပါတယ
် Using cameras Blade can detect various features which are important to the blind community doorways restroom signs exit signs in addition we're also doing research on facial recognition type software it'll scan your environment and tell you what you see
wow that's so neat
there's a restroom
Toyota company ထွင်နေတဲ့အဲ့ project blade ဆိုတာကအမြင်အာရုံဆုံးရှုံးနေတဲ့သူတွေဒီလက်ရှိမှာတုံးနေတဲ့ထောက်ကူကိရိယာတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးတဲ့သူတို့အားကိုးနေကြရတဲ့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ GPS တို့နဲ့တွာလာကြတဲ့နေရာမှာလိုအပ်နေတဲ့အချက်တွေကိုဖြည့်ဆည်းပေးဖို့ပဲဖြစ်တယ်လို့ဆိုရရှင်တဘောကတော့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ရဲ့အကူအညီနဲ့တွာတဲ့နေရာမှာတကားပေါက်ကဘယ်ဘက်မှာလဲအိမ်သားကဘယ်နားမှာရှိလဲဆိုတာကိုလမ်းညွှန်မပေးနိုင်အောင်လေအဲဒါကြောင့်မလို့အဲ့လိုမျိုးလမ်းညွှန်ပြောပြပေးနိုင်မယ့်ကိရိယာမျိုးကိုထွင်ရတာပါတဲ့ဒီ project blade ရဲ့အဓိကရည်ရွယ်ချက်ကအပြင်မှာထက်ကိုပေါ့နော်ဒီလေဆိပ်တို့ရုံးတို့ shopping center တို့လိုမျိုးအဆောက်အဦတွေရဲ့အထဲမှာကူညီလမ်းညွှန်ပေးဖို့အဓိကထားတာဖြစ်တယ်ရှင်
ပဝန်းကျင်မှာရှိနေတဲ့နေရာတွေကိုဘယ်ဘက်မှာဘာရှိတယ်ဆိုတာကိုအသိပေးနိုင်ဖို့ဖြစ်တယ်ဗျကိုပေါ်မှာဝတ်ဆင်နိုင်တဲ့ဤပညာပစ္စည်းတွေထဲမှာဒီဟာကတော့အမြင်အာရုံဆုံးရှုံးနေတဲ့သူတွေအတွက်အဓိကထားတဲ့ပစ္စည်းပေါ့ဗျာ
ဟုတ်ပါတယ်လောလောဆယ်သူတို့ထွေးနေတဲ့ဒီ project blade ရဲ့ပုံစံကိုပြောရမယ်ဆိုရင်တော့ပခုံးပေါ်မှာချိတ်ပြီးတော့တင်ထားလို့ရတဲ့အပြားလေးပါမျက်စိထဲမြင်အောင်ပြောရမယ်ဆိုရင်မြင်းခွာပုံစံပေါ့အဲ့ဒီအပြားလေးထဲမှာကင်မရာတွေ speaker တွေပါတယ်ကင်မရာကပဝန်းကျင်မှာရှိနေတဲ့နေရာတွေ sign board တွေကိုဖတ်ပေးတယ်ပြီးတော့ speaker ကနေပြီးတော့ဆက်လက်ကားကတော့ဖြင့်အရှိဘက်ညာဘက်နားမှာရှိတယ်အထွက်တကပေါက်ကတော့ဖြင့်ညာဘက်နားမှာရှိတယ်ဆိုတာမျိုးကိုပြောပြမှာပါဆက်ကနေပြီးတော့တုံခါပြီးတော့လည်းကိုယ့်ကိုအသိပေးနိုင်ပါတယ်ကိုကလေကိုသွားချင်တဲ့နေရာကိုအသံထွက်မေးလို့ရပါတယ်ဆက်ကကို့အသံနဲ့မေးတာကိုတုံ့ပြန်ပြီးတော့ဖြေမှာပါအိမ်သားကိုလမ်းညွှန်မယ်ဆိုရင်လေအိမ်သားအပေါက်ရှေ့ကဆိုင်းဘုတ်ကိုဆက်ကကြည့်ပြီးတော့မှအမျိုးသမီးအိမ်သားကတော့ဖြင့်ဘယ်ဘက်မှာရှိတယ်အမျိုးသားအိမ်သားကညာဘက်မှာရှိတယ်အဲ့လိုမျိုးကို့ကိုအသိပေးမှာဖြစ်ပါတယ
်မျက်မမြင်တွေအမြင်အယုံချွေးနေတဲ့သူတွေကိုကင်မရာကနေတစ်ဆင့်မြင်နေအောင် Toyota ကုမ္ပဏီကလုပ်ပေးတာပေါ့ဗျာ Toyota ဆိုတော့ကကဘာကျော်ကားကုမ္ပဏီကြီးတစ်ခုလို့လူသိများပါ့မယ်သူတို့အနေနဲ့တွာလာနိုင်ဖို့မလွယ်ကူတဲ့သူတွေရဲ့အခက်အခဲကိုပါဖြေရှင်းပေးဖို့တာဝန်ရှိတယ်လို့ယုံကြည်တဲ့အကြောင်း Toyota ကုမ္ပဏီကစက်ရုပ်အင်ဂျင်နီယာတယောက်ကပြောတယ်ဗျ။သူတို့ခုလုပ်နေတဲ့ Project Blade ကအမြင်အာရုံဆုံးရှုံးနေသူတွေ၊ချွင်းနေသူတွေရဲ့ဘဝတွေကိုပို့ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအဲ့ဒီအင်ဂျင်နီယာကပြောထားတာကိုသတင်းစာတွေမှာဖတ်ရတယ်မဆွေမြတ်မောင်ရဲ
့။အနာဂတ်မှာရွှေရှားတွာလာတယ်လို့ပြောလို့ရှိရင်မော်တော်ကားတွေကိုပဲရည်ညွှန်းလို့မရတော့ဘူးလို့ Toyota ရဲ့အကြီးအကဲတယောက်ကလည်းပြောပါတယ်လူတိုင်းလွတ်လွတ်လပ်လပ်သွားနိုင်လာနိုင်ကြဖို့ကအရေးကြီးတယ်။အဲ့ဒီလိုမျိုးသွားလာနိုင်ဖို့အတွက်လည်းရှေ့ပြေးတီထွင်မှုတွေကို Toyota ကလုပ်နေတာလို့ဆိုရဲ
။တကယ်တမ်းပြောရရင်တော့အမြင်အရုံချို့တက်နေတဲ့သူတွေအတွက် Microsoft နည်းပညာကုမ္ပဏီကြီးက headset နှစ်ချက်ကိုအရင်ထွင်လိုက်တာ။အဲ့ဒီ headset ကဘယ်နေရာမှာပါရှိတယ်ဆိုတာကိုဂျိုလူနဲ့နေရာရှာပြီးတဲ့ GPS စနစ်ကိုအဓိကသုံးတာပါ။ဒီဆက်ကတော့မြို့ထဲလမ်းတွေမှာမျက်မမြင်တွေသွားလာတဲ့အခါမှာအဆင်ပြေအောင်ယူရတာပါ။
Cities Unlock လို့နာမည်ပေးထားတဲ့ project ကတော့ Microsoft နဲ့ဒီ UK က Guide Dogs ဆိုတဲ့မျက်မမြင်အဖွဲ့ပေါင်းပြီးတော့မှအမြင်အာရုံဆုံးနေတဲ့သူတွေကိုမြို့ရဲလမ်းတွေပေါ်မှာဒီယုံကြည်ချက်ရှိရှိအမိအခိုကင်းကင်းနဲ့တွာလာနိုင်ဖို့လုပ်နေတဲ့ project ဖြစ်တယ်ရှင်။မော်တော်ကားမောင်းတဲ့သူတွေကိုတနေရာကနေပြီးတော့တနေရာရောက်အောင်လို့ GPS နဲ့လမ်းညွှန်တယ်လို့မျိုးပဲဒီမျက်စိမမြင်တဲ့သူတွေကိုလည်းသူတို့သွားချင်တဲ့နေရာကိုလမ်းလျှောက်သွားတဲ့အခါမှာအရှိအနောက်တောင်မြောက်မှာဘလို့အဆောက်အဦတွေရှိတယ်၊ဘာဆိုင်တွေရှိတယ်လဲ၊ဘာလမ်းတွေရှိတယ်ဆိုတာကိုအဲ့ဒီ Cities Unlock ဆိုတဲ့နှစ်ချက်ကနေပြီးတော့ပြောပြပါရယ်။အဓိကကတော့အတန်နဲ့နေရာတွေပုံတွေကိုစိတ်မှန်းနဲ့ပုံဖော်နိုင်အောင်လို့ထွင်ပေးထားတာပါ။
အဲ့ဒီ Cities Unlock နှစ်ချက်ကတော့အခုအစမ်းစမ်းသပ်တဲ့အစ်စ်မှာရောက်နေပြီဗျ။အရင်ဆုံး UK မှာစပြီးတော့ဆန်းနေတဲ့အဆင့်ပေါ့ဘသူမဆိုကို့ဘဝမှာဖြစ်ချင်တာတွေဖြစ်နေအောင်လို့ဤပညာကူညီနဲ့ပံ့ပိုးပေးဖို့ဖြစ်တယ်လို့ Microsoft ကုမ္ပဏီကယူရတာတဲ့မဆွေမြတ်မောင်ရဲ့
Toyota ကားကုမ္ပဏီရဲ့ယူရချက်ကလည်းသူတို့နဲ့တိတ်မကွာပါဘူးကိုသားညုံရဲ့ ဘလိုမျိုးအခြေအနေဘလိုနေရာဘလိုဆွမ်းဆောင်ရည်မျိုးပဲဖြစ်နေပါစေသွားချင်ရာကိုအမိခိုကင်းကင်းနဲ့သွားနိုင်ကြဖို့အတွက် Project Blade ကိုလုပ်ရတာလို့ပြောထားတယ်လေ
လက်ရှိသူတို့ထွင်နေကြတဲ့မြင်းခွာပုံပခုံးပေါ်မှာချိတ်တင်လို့ရတဲ့ဆက်ကနေပြီးတော့ဝတ်ထားတဲ့သူကိုဘယ်နာမှာပါရှိတယ်လဲကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့အရာဝတ္ထုတွေကဘာတွေလဲတခြားသူတွေရဲ့မျက်နှာအမူအရာကဘလို့ရှိတယ်လဲဆိုတာကိုပါအကဲခတ်ပေးနိုင်မဲ့ဤပညာထက်သွင်းနိုင်မှုစူးစမ်းနေတယ်လို့ Toyota ကုမ္ပဏီကကြေညာထားပါတယ်
နဘရမဒီ Bluetooth ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုသုံးပြီးတော့မှ smartphone တွေနဲ့ချိတ်ဆက်ပြီးတော့တခြားအသုံးဝင်တဲ့ကိစ္စတွေကိုပါလုပ်လို့ရအောင်လို့တီထွင်သွားမှာပါတဲ့ Toyota ကုမ္ပဏီက engineer တွေကဒီမျက်မမြင်အဖွဲ့အစည်းတွေကအမြင်အာရုံဆုံးနေကြတဲ့သူတွေနဲ့အနီးကပ်ပူးပေါင်းပြီးတော့မှသူတို့အတွက်တကယ်ကိုလက်တွေ့လိုအပ်တဲ့လိုအပ်ချက်တွေကဘာတွေလဲဆိုတာမေးပြီးတော့ဖြည့်ဆည်းပေးနိုင်ဖို့တီထွင်နေတာလို့ဆိုပါတယ်လောလောဆယ်မှာတော့ဒီ Project Blade ကစမ်းသက်ထွင်းနေတဲ့အစ်စ်မှာပဲရှိနေသေးပြီးတော့ဘယ်တော့ထွက်လာမလဲဆိုတာကိုတော့လောလောဆယ်မှာမသိရသေးပါဘူးရှင
်။မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားကအမှုပညာရှင်တွေရဲ့သတင်းတူတူထွက်ထွားတွေကိုစူးစီးတင်ဆက်ပေးထားတဲ့မအေးတန်တာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်အလှည့်ပါနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ကြော်ရှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်မှာတော့မင်းသားကြီး services တစ်လုံးမွေးနေ့ကပြီးခဲ့တဲ့သတင်းပတ်မှာဆိုတော့သူအသက်ဘယ်လောက်များပြည့်သွားပါပြီလဲပြီးတော့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Okudon Paris Fashion သတင်းပတ်ဒီလိုမျိုးကမ္ဘာတစ်လောက်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါအမေရိကန်သမ္မတဘရက်အိုဘားမားဟာသူသမရရာလူနဲ့ရှိနေစဉ်နှစ်တည်းမှာနောက်ဆုံးနှစ်နောက်ဆုံးကြုံရတဲ့လွတ်လပ်ရေးနေကိုပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့ကအင်ဗီရိုမှာဆင်နွှဲသွားခဲ့ပါတယ်။ညနေပိုင်းမှာတော့သမရအိုဘားမားကသူ့ရဲ့တမီးကြီးမလီယာရဲ့မွေးနေ့အတွက်မွေးနေ့တင်လက်ဆောင်တချင်တပုတ်နဲ့တီးဆိုဖျော်ဖြေခဲ့ပါတယ
်။ Just because it's a job of a father to embarrass his daughters. I've got one last job.
အဖေတယောက်ရဲ့အလုပ်ကတမိဖြစ်တဲ့သူကိုအချက်ခံမဟုတ်ဘူးလားဗျာဒီတော့ကျွန်တော်လုပ်ရမယ့်အလုပ်တစ်ခုကျန်ပါတယ်လို့ပြိသက်တွေကိုသူကပြောပြီးမလီယာအတွက်မွေးနေ့တင်လက်ဆောင်မှာဆိုပြီးမွေးနေ့တင်လက်ဆောင်တီးဆိုခဲ့ပါတယ
် Just a quick happy birthday for Malia Happy birthday to you Happy birthday to you Happy birthday dear MaliaHappy birthday to you.
ဒီတဲ့တွေကလည်းတချင်းကိုဝိုင်းဆိုပြီးပြော့အသက်၁၈နှစ်ပြည့်တဲ့တမီးကြီးမလီယာကတော့စင်မော်တက်လာပြီးတော့သူ့ရဲ့ဖေဖေကိုပွေဖက်ခဲ့ပါတယ်ဟောလိဝုဒ်မင်းသားကြီးဆီဗက်စတာစာလုံးရောမင်္ဂလာမွေးနေ့ပါရှင်ဟုတ်ပါတယ်ဇူလိုင်လ6ရက်နေ့မုတ်ထုံးနေ့ကပဲဒီမင်းသားကြီးအသက်80ပြည့်သွားခဲ့ပါတယ်Rocky ရုပ်ရှင်ကားတွေမှာလက်ဝဲသမား Rocky ဖြစ်နေတဲ့ရုပ်ဆောင်ပြီးတော့နာမည်ကြီးခဲ့တဲ့ရုပ်ရှင်မင်းသားကြီး Sylvester Stallone ကဒါရိုက်တာလည်းဖြစ်ဇာတ်ညွှန်းလည်းရေးထုတ်လုပ်သူပါလို့တဲ့ Hollywood ရုပ်ရှင်လောကမှာပတ်ပေါင်းစုံကပါဝင်သူဖြစ်ပါတယ်။သူက1986ခုနှစ်မှာစပြီးတော့ထွက်တဲ့ Rocky ဇာတ်လမ်းတွင်းနဲ့အောင်မြင်မှုကိုမှတ်ကြောင်တင်နိုင်ခဲ့ပြီးတော့ဒီကားတွေနဲ့ပဲအကောင်းဆုံးအမျိုးသားတရုပ်ဆောင်ဆုနဲ့အကောင်းဆုံးဇာတ်ညွှန်းဆုတို့အတွက်တစ်ကြိုပေးရွေးခံရတဲ့အစီအမပါခဲ့ပါတယ်။ Stallone ကRambo ရုပ်ရှင်ဇာတ်လမ်းတွင်းနဲ့လဲအောင်မြင်မှုတွေကြီးကြီးမားမားရခဲ့တာပါ Rambo စကားတွဲက1982ခုနှစ်မှာ First Blood စကားနဲ့အစခဲ့တာဖြစ်ပါတယ် Sylvester Stallone ကို1964ခုနှစ်မှာနယူးယောက်မြို့မှာမွေးဖွားခဲ့ပြီးတော့သူ့ကိုမွေးဖွားတော့မှာအခက်အခဲတွေရှိခဲ့တာကြောင့်သူ့ရဲ့မျက်နှာကအကျော်တဝက်တစ်ပြက်ဆိုင်းသွားခဲ့ပြီးတော့အဲ့ဒါကြောင့်ပဲသူ့ရဲ့သူများနဲ့မတူတဲ့မဲရှုံရှုံမျက်နှာထားနဲ့စကားပြောတဲ့အခါမှာလဲခက်အဆုတ်ဆိုင်ဆိုင်ဖြစ်နေတာတွေဖြစ်ခဲ့ပါတယ်ဒီလိုမျိုးမွေးဖွားရမှာအခက်အခဲတွေကြုံခဲ့ရတဲ့ကလေးလေးကအခုတော့အသက်80ပြည့်သွားခဲ့ပါပြီနော်။မွေးနေ့နှစ်တရာတိုင်ပါစေလို့တောင်းဆုပြုပါရစေ။ဇလန်လ3ရက်နေ့တင်းငရီနေမှာစတင်ကျင်းပတဲ့ Paris Okudon Fashion သတင်းပတ်မှာပထမဆုံးပြတဲ့ Fashion တစ်စိတ်ကြီးတွေမှာတော့ Versace လည်းပါဝင်ပါတယ်။ Versace ကကပတ်ပါတဲ့ Cashmere ကုတ်အင်ကြီးတွေဖဲဝတ်စုံတွေနဲ့ Atelier Versace စောင်းပေါက်ဖန်တီးမှုကိုပွဲထုတ်ခဲ့ပါတယ်။ Model တွေကပခုံးကျအင်ကြီးတွေနှစ်ဖက်မညီတဲ့ဖိုးလျော်ဖာယာဝတ်စုံတွေနဲ့ Catwalk ရှောင်းလမ်းမှာရှောက်ပြခဲ့ကြပြီးတော့တချို့တွေကတော့ဘောင်းမီကြက်ကြက်တွေနဲ့တွေ့ရတာပါ။ညနေပိုင်းဝတ်စုံတွေထဲမှာတော့တေချာဖြတ်ညက်ပြီးတော့ချုပ်ထားတဲ့ဝတ်စုံတွေအတွက်တွေအထက်ထက်ပါတဲ့ Fashion လက်ရာတွေလည်းတွေ့ရပါတယ်။ ညနေပွဲတဲ့အကောက်အင်ကြီးတွေမှာခရစ်စတယ်ရီနဲ့တစားဆင်ထားတာတွေဖဲသားဝိယုံဖဖဝိဆုံတွေကကော်ဇောနီခင်ခန်းသားတွေနဲ့လိုက်ဖက်မဲ့ဝိဆုံမျိုးတွေဖြစ်ပါတယ်။တရေအထုံးဒေါက်ဖက်တွေကလည်းတကယ်ကိုခေတ်စားနေတဲ့ဒီဇိုင်းတွေပါ။အယောင်အသွေးကိုတော့ဒီဇိုင်နာဒေါ်နယ်ဒလာဖစာချီကပန်းရောင်ဖြော်ဖြော်နဲ့အယောင်ခွဲအပြားရောင်အမဲရောင်တို့ကိုရော့ဆက်သုံးထားပြီးတော့အနည်းရောင်ရင့်ရင့်နဲ့ခရမ်းရောင်ခက်ချစ်ချစ်သုံးထားတာလည်းတွေ့ရပါတယ်။ပါရီမှာကျင်းပတဲ့2016အုတ်ကူတော်ဆာအူပေါင်ဖက်ရှင်သတင်းပတ်မှာ Chanel Valentino Giorgio Armani တို့ပါဝင်ပြသပြီးတော့ Dior Show ကတော့တင်းနှဲလာနေမှာပဲကြာသွားတယ်လို့။ La Dolce Vita နဲ့ Bimma Gucci Fendi e Prada Valentino Armani too Mel I love them Jimmy too ပြပြပေးပါမယ်ကနေဒါကနေပြငွေရွေနဲ့ကဘာကျော်နာမည်ကြီးသွားပြီးတော့လူမှုရေးမှာပြဿနာတွေမကြာခဏဖြစ်တတ်တဲ့ Jason Bieber တယောက်အခုတော့အဟန့်တားကြီးကင်းပြီးတော့လွတ်လပ်သူတယောက်ဖြစ်သွားပါပြီသူကတာဝန်ပိုင်းတွေခြေချုပ်ချပြီးတော့ကန့်သက်ချက်တွေလှုပ်ထားတာအကုန်လုံးပြီးသွားခဲ့ပြီဖြစ်ပါတယ်သူကအရင်ကသူ့ရဲ့အိမ်ပေးသားကအိမ်နေခြင်းကိုဒေါသဖြစ်လို့ကြက်ဦးနဲ့ပေါက်ပြီးတော့ပြဿနာတွေတက်ကြရာကနေပြီးတော့သူ့ကိုနှစ်နှစ်အတွက်ကန့်သက်ခဲ့တာပါဒါရီမကပါဘူးဒန်ချခံရတဲ့အနေနဲ့လဲရက်ရွာအကျိုးပြုတာဝန်တချို့ကိုနိုင်40ကျားပါဝင်လုပ်ပေးခဲ့ရပြီးတော့ကိုဒေါသကိုဘလို့ထိမလဲအကြံပေးတင်ကြတဲ့တင်တယ်လဲတက်ခဲ့ရပါတယ်ရော်ကြီးဖြစ်နေလဲဒေါ်လာ8000ပေးရောခဲ့ရတာပါသူကအခုတော့အရန်လိမ်မှာပြလိုက်လို့သူ့ကိုခြေချုပ်လုပ်ထားတဲ့ဌာနအရာရှိတွေနဲ့တရားသူကြီးကသဘောကျပြီးတော့ခြေချုပ်တလဆော်ပြီးတော့ဇွန်လ9ရက်နေ့မှာပဲသူ့ကိုကန့်သက်တားမြစ်ချက်တွေလုပ်ထားတာကိုရက်ပေးလိုက်တာဖြစ်ပါတယ်ရှင်Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity. Yeah. ဒီတက်တော့တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Paint it on the side and bright red. It's gonna stay bright. မယေသနာကျော်အစီအစဉ်တင်ဆက်တဲ့တတ်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ဩစတြေးလျနိုင်ငံအမျိုးသားတက္ကသိုလ်မှာပညာရေးဘာသာရပ်နဲ့မဟာပွဲကိုယူခဲ့ပြီးတော့မန္တလေးမြို့ကဖောင်တော်ဦးဖုံးတော်ကြီးပညာသင်ကျောင်းမှာဆရာမလုပ်နေတဲ့ဒေါက်တင်မမထက်ဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဖောင်တော်ဦးကျောင်းမှာလည်းတောင်းဆက်ဆက်ပြီးတော့ဖောင်တော်ကျောင်းမှာဆရာမတက်ဆံမလုပ်နေတယ်ပေါ့နော်။အော်စတြေးလျနေပြည်ကလည်းဒီမူလာတန်းတေသာရေးမဟာပွဲကိုယူထားပါတယ်။အခုလုပ်နေတဲ့အလုပ်ကတော့ဒီကျောင်းဆရာမလို့ဆရာမတွေကိုစတင်ပြရတယ်။ပြီးတော့ပုံပြင်လေးတွေလိုက်ထည့်ကြရတာပေါ့။အဲတော့ဟိုယင်ဂျီယာယင်ဂျီယာနဲ့တက်တက်ပြီးတော့ပြောရမယ်ဆိုတဲ့ခါကျတော့တော့မှဒီဒေသရဲ့တွေလည်းအများကြီးရှိတယ်။အထူးဆုံးအများကြီးရှိအဲ့ပုံမှာပုံပြင်လေးတွေကလည်းမတင်ဘူးပေါ့။အလုပ်နဲ့ပတ်သက်လာလို့ရှိရင်ထားရှိတဲ့ဟိုယင်ဂျီမှုတခုကပါလေဆိုလို့ရှိရင်ဒီလိုင်းမှာဘဝတန်ဖိုးဆိုတာရှိတယ်အဲ့လိုပဲကြည့်ရဲအဲ့ဒီဘဝတန်ဖိုးဆိုတာကမျိုးသေးနေတဲ့ပုံစံလို့မရဘူးကိုလုံးနေရတဲ့အလုပ်ကကိုယ်ပတ်ဝန်းကျင်ကလူတွေကိုယ့်ရဲ့အတိုင်းဝိုင်းကိုယ့်ဒေသဝန်းကပတ်ဝန်းကျင်ကမိသားစုတွေအဲ့လိုမျိုးလူတွေအပေါ်မှာဘယ်လောက်ထိအပြည့်အစုံဆောင်တဲ့ကာယမှုရှိတယ်လဲဆိုတဲ့အပေါ်မှာမြင်ပြီးတော့ဘဝကိုဆက်ဒီဘဝတန်ဖိုးကိုကုန်ဆက်လို့ရတယ်လို့ယုံကြည်တယ်အဲ့တော့အတန်းတိုင်းဆုံးတော့ကိုတက်နိုင်တဲ့အားနဲ့အသားတွေပေါ်မှာကောင်းလာလေးတွေဖြစ်အောင်ကိုတိုင်းဝိုင်းကိုမိသားစုကိုကြောင်းပေါ့နော်အဲ့လိုမျိုးကိုနိုင်ငံမှာလည်းဘယ်လိုမျိုးကောင်းလာလေးတွေလုပ်ပေးမလဲဆိုတာမျိုးအတန်းတိုင်းဆုံးစဉ်းစားပြီးလုပ်ပေးတာလေဒါကတော့အလုပ်နဲ့ပတ်သက်တဲ့ရင်းချက်ပဲပေါ့ဒီတော့ရေနောက်ထပ်လုပ်ကြည့်ရကဟိုစာသင်ခန်းထဲမှာပဲဖြစ်ဖြစ်ပုံပြင်တွေပြောနေတဲ့ခါမှာပဲဖြစ်ဖြစ်ပြောမိတဲ့အကြောင်းအရာလေးကအဓိကပါလဲဆိုလို့ရှိရင်လူတိုင်းလူတိုင်းမှာအားသာချက်ရှိတယ်ဒီပြည့်ပြည့်စရာလေးတွေလည်းရှိကြတယ်အဲ့လိုမျိုးပဲလူတိုင်းလူတိုင်းမှာကျွမ်းကျင်တဲ့အရာကိုယ်နဲ့
ကိုတိကျတဲ့အရာတွေအများကြီးရှိကြတယ်ဒါပေမဲ့ဒီရှင်းပြန်ရတာလေးတွေရှိကြတယ်ဘယ်သူကဘယ်သူထက်တာလဲဘယ်သူကဘယ်သူထက်မတားဘူးဆိုတဲ့ဟာမျိုးတွေရှင်းပြရတာလေးရှိတယ်ပေါ့ဒါပေမဲ့နောက်နေနေတာကတော့လူတိုင်းလူတိုင်းကသူ့ရဲ့ဒီအားပါချက်တွေရှိတဲ့ဟာကိုယုံကြည်တယ်အဲ့တော့သူများကိုတွားချင်နေနေရာမျိုးထက်မတားဘူးဆိုတဲ့ဟာမျိုးပြောလို့မရဘူးပေါ့နော်ဥပမာပြောမယ်ဆိုရင်ကျောင်းဆရာမတယောက်နဲ့ဟိုလေထဲမှာလေဆိုင်နေတဲ့ဒီတယောက်နဲ့ဆိုလို့ရှိရင်ကျောင်းဆရာမကမြို့ပေါ်ကျောင်းဆရာမဖြစ်ပါဘူးအဲ့တော့ပညာရေးရရှိနေစာသင်တာကိုရှိနေဆိုရင်ဆရာမပေးပြရပါတော့ဒါပေမဲ့ဒီလေဆိုင်နေတဲ့သူကလေနဲ့ပတ်သက်တဲ့ဟာကိုသိပါတယ်လေအဲ့တော့ဆရာမကိုကြားပြီးလေဆိုင်တဲ့ဟာမသိလို့ပြောလို့မရတယ်လို့လေဆိုင်တဲ့သူကလည်းစာသင်နဲ့ဆရာမကမသိနိုင်ပါဘူးဆိုတော့ပြောလို့မရဘူးပေါ့နော်အဲ့ဒီဟာလေးရောတော့ယုံကြည်မှုရှိပါတယ်လို့နောက်တစ်ခုကတရားနဲ့ကြောက်ပြန်လာဆက်တယ်အခါမှာဘာလို့ယုံကြည်လို့ဆိုတော့ခွဲခြားဆက်တာနဲ့ဟာကိုလက်မခံနိုင်ဘူးပေါ့နော်ဘလို့ဘာလို့လဲလဲဆိုရင်ဒီနေ့တော့လည်းကိုကြိုရိုင်းကလည်းခွဲခြားခံရရတယ်ဟိုအသားရောင်ညီတာမဲတာကဆာဟိုမျိုးနယ်ဆက်လို့ဝါဆာဒီလိုခွဲခြားကြတယ်ဒါအဲ့ဒီခါကျတော့ကျင်းလာတော့ဘလို့မျိုးရုံကြည်လာလဲဆိုလူကောင်းကြီးဆိုဆိုတာကဟိုလူဟိုဘာသာရေးတွေလူမျိုးရေးတွေဟိုဘယ်နိုင်ငံမှာလို့တွေဒီမျိုးနယ်ကလာလို့ဘယ်တိုင်းမှာဖြစ်လို့ဆိုတော့ခွဲခြားလို့မရဘူးဆိုးရတယ်ကတော့ဆိုးရတယ်လည်းတက်မှတ်လို့ရမယ်အဲ့လိုမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးပုံမှန်မျိုးဒီတော့ဟိုအသားရောင်ကြောင်းမျိုးလို့ဒီမျိုးမျိုးကြပါတာကြီးရအဲ့လိုခွဲခြားဆက်ခံတာမျိုးမရှိပါဘူးလို့ခွဲခြားဆက်ခံတဲ့ပုံမှန်လည်းဒီလူချင်းမျိုးရှိဘူးလည်းလည်းမခံပါဘူးပေါ့နော်အဲ့တော့ဒီအလုပ်တွေပြောသွားတယ်အစစ်စစ်တကယ်ကျင်းနေလဲကြာနေဆက်တယ်မျိုးတွေပုံမှန်လည်းလူချင်းမျိုးရှိတာလားဒီမဟုတ်ပါဘူးမိသားစုမှာလည်းအရင်ရင်းကြည့်တဲ့လူချင်းမျိုးတွေရှိတယ်ပေါ့နော်အဲ့ဒါကဟိုနှောင်ယုံကြည်ထားတာပါလဲဆိုတော့မိသားစုကိုယ့်ရဲ့ဒီတောက်ရင်းစီအတိုင်းပိုင်းဟာကိုယ်တို့နော်ဘုရားပါပါဆွဲခါတော့ဒီလိုမျိုးလဲဆိုကိုတို့ရနိုင်ဆုံးနေရာအကောင်းဆုံးနေရာတစ်ခုလိုမျိုးလဲဒီတော့ရေမြတ်တာကိုလည်းမျှဝေနိုင်ဖို့အကောင်းဆုံးနေရာတစ်ခုလိုမျိုးနေပေါ့နော်အဲနော်ရဲ့ယုံကြည်ချက်တွေဆရာနေပြီးတော့လည်းအသားတွေလည်းဒီတစ်ခုခုတင်ရရှိနိုင်တယ်လို့မျှော်လင့်ပါတယ်ဒီစဉ်းစားလိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းစောင့်မျှော်နားဆင်နိုင်ပါတယ်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော့ပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါမယ်ရှင
်ဒီကနေ့ငယ်မိုးဆင်းမျိုးကို IS သွေးကြွရဲ့လက်ကနေပြန်လည်သိမ့်ဖက်ဖို့ကြိုးစားရမှာကုညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံစီလုံးမဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးကကြေညာပါတယ်စစ်သွေးကြွတွေပေါ်ဆက်စင်ရေးတွေနောက်တစ်ဆင့်တက်နိုင်မှုဤရဲခေါင်းဆောင်တွေစစ်မြေပြင်ကတပ်မှုတွေနဲ့တွေ့ဆုံဆွေးနွေးဖို့ဘက်ကမြို့တော်ကိုရောက်နေတဲ့ဝန်ကြီးကက်ကတာကအမေရိကန်တပ်တွေစီလုံးမဲ့အစီအစဉ်ကိုဒီနေ့မှပဲကြေညာလိုက်တာပါအမေရိကန်ပြည်သူနယူးဟမ်ရှန်ပြည်နယ်မှာမနက်ပိုင်းကျင်းပမဲ့မက်ဆယ်စီယုံဝဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ဟီလိုင်ကလင်တန်နဲ့အတူပြန်ပြဖြစ်တဲ့ထက်တိုမက်ဘာနီဆန်ဒါစ်တို့အတူလက်တွဲမက်ဆယ်ကိုရှိနေပါတယ်။ပုံမခိုင်မအားကောင်းတဲ့အမေရိကန်ပြည်သူကိုတိဆောက်ဖို့ထိပ်ပိုင်းလူကျန်းစာတွေတွေ့တယ်မဟုတ်ပဲအားလုံးအကျိုးခံစားရစေမယ့်စီဝိုင်းစနစ်ရဲ့တိဆောက်နိုင်မှုကိစ္စတွေကိုဆွေးနွေးပြလိုက်မယ်လို့လည်းဝန်ကြီးနိုင်ငံရေးဝန်ကြီးအောင်ကလင်တန်ရဲ့မက်ဆယ်ဘောတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာဆက်ကမဲ့သူဖြစ်ရှင်ပြန်ရမှာစွန့်ရင်ဝန်ကြီးအင်ဒရီယာလစ်ဆန်နှုတ်ထွက်သွားတဲ့အတွက်ပြန်ပြက်ဖြစ်တဲ့ပြည်ရေးဝန်ကြီးထရီဆာမေတယောက်သာကြံမာတော့တယ်။ခိုင်မာအားကောင်းတဲ့ထောက်ခံမှုတွေနဲ့ဝန်ကြီးချုပ်တူကိုအမြန်ဆုံးခန့်အပ်တာတိုင်းပြည်အတွက်အကောင်းဆုံးဖြစ်တဲ့အကြောင်းလဲစွန့်ရင်ဝန်ကြီးလစ်ဆန်ကဒီကနေ့ပဲဒိန်းတော်တိထံပြဖို့တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ကုလသမဂ္ဂကပြစ်ခတ်ရဆဲကိုတောင်းဆိုပြီးနိုင်ပိုင်းအကြဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမျိုးတော်မှာတပ်ဖွဲ့တွေအပြင်းထန်ဖြစ်ပွားပါတယ်ကုလသမဂ္ဂလူညီကောင်စီကတော့စစ်တမ်းတင်တိုင်းပြည်မှာရံဖက်လက်နက်ကင်အုပ်စုတွေကိုသက်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းကြဖို့တောင်းဆိုခဲ့တယ်လို့ရက်သွားတွေနဲ့ကုလသမဂ္ဂထိန်းချုပ်တဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုဆက်ရဆွေးမှုဖြစ်သတ်မှတ်ကောင်းသတ်မှတ်မယ်လို့တတိပေးထားတာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တရင်နာနေညာချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညာအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညာပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.